ဒီတော့ဒီကနေ့ညအလုံးတော်တရားနာပိသဘောတရားဝန်တော်ကိုဥယျာဉ်တော်ပါတရားဟောမှလည်းရှိလို့ရှိရင်အခုတို့ပါဠိတော်တတ္တကနိဗ္ဗာန်မာလာရှိတဲ့ဥက္ကသုတ်တန်ရဲ့တယုဒ္ဒနိကေမဟာဝဂတယုပါဠိတော်မာလာရှိတဲ့ဒလိဋ္ဌသုတ်တန်နဲ့အတလိဋ္ဌသုတ်တန်ရဲ့အဲ့ဒီတရားဒေသနာတော်တွေကိုအခြေခံပြီးတော့လူချင်းရဲ့နဲ့လူချမ်းသာလို့တရားဟောခြင်းလေးပြီးပြီးတော့ခေတ္တကောင်းသူတော်ကောင်းတို့ကိုအားလုံးပေါ်ပါနော်လူချင်းရဲ့နဲ့လူချမ်းသာတဲ့လူချင်းရဲ့ဆိုတာဘယ်လိုလူမျိုးကိုပြောတာလဲလူချမ်းသာဆိုတာဘယ်လိုလူမျိုးကိုပြောတာလဲဆိုတာလေးကိုမြတ်စွာဘုရားဟောကြားတော်မူတဲ့ဒေသနာတော်တွေနဲ့အညီမှတ်သားကြည့်ရမယ်ပေါ့နော်လောကဒုသာအများစုကြောကြဆိုကြတာကတော့ဥစ္စာပစ္စည်းများစွာပိုင်ဆိုင်မှုရှိတယ်ဆိုရင်လူချမ်းသာလို့ပြောကြဥစ္စာပစ္စည်းပိုင်ဆိုင်မှုနေပါတယ်ဆိုရင်တော့လူစင်ရယ်လို့ပြောကြတယ်အဲ့ဒီအပြောတွေကတော့အလွန်တရာမှအမှန်တရားနဲ့ဝေးကွာလာတယ်လို့ဆိုရတယ်လုံမလည်းပဲအပေါ်ယံဆန်တယ်လို့လည်းပဲပြောရမှာပါဘာလို့လဲဆိုတော့ဥစ္စာပစ္စည်းပိုင်ဆိုင်မှုညံပြတော်လေးပဲရင်ရည်နဲ့မျက်ပွဲမပြည့်ရတော့အောင်ကိုနေရတိုင်းပူလောင်ဆင်းရဲနေရတဲ့လူတွေမရှိဘူးလားရှိပါရဲ့ဗျာဥစ္စာပစ္စည်းပိုင်ဆိုင်မှုအရင်ကြီးမများတော့လည်းပဲတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းကြောင်ရဲမှုနဲ့တင်းတင်းမှုနဲ့ကျဉ်းလက်မှုနဲ့ဘဝရဲ့သဘောခန္ဓာရဲ့သဘောကိုတိမြင်နားလည်မှုတွေနဲ့ငြိမ်ငြိမ်ချမ်းချမ်းချမ်းသာတာနေနိုင်ကြတဲ့ပုဂ္ဂိုလ်ရောမရှိဘူးလားရှိပါရဲ့ဒါကြောင့်လူတယောက်ချမ်းသာတယ်ဆင်းရဲတယ်ဆိုတာပဂရိဥစ္စာပစ္စည်းပိုင်ဆိုင်မှုအ ਨੇ များပေါ်မှာအထူးကမူတည်တာမဟုတ်ပါဘူး။မြတ်စွာဘုရားရဲ့အမြင်ကသရောင်းတရားနဲ့ပြည့်လို့ရင်ချမ်းသာတာပဲ။သရောင်းတရားနဲ့မပြည့်လို့ရင်ဆင်းရဲတာပဲလို့အဲ့လိုရိုးရိုးရှင်းရှင်းလေးလူဆင်းရဲဆိုတာဘယ်လိုလူချမ်းသာဆိုတာဘယ်လိုအဲ့လိုမြတ်စွာဘုရားကတော့မှန်မှန်ကန်ကန်သုံးသပ်ပြတယ်ပေါ့နော်။အဲ့ဒါပြည့်တဲ့ဘောသရောင်းဒီကနေ့ညမြတ်စွာဘုရားရဲ့အလိုတော်ရတော့လူစင်းရဲဆိုတာဘယ်လိုလူမျိုးလဲလူချမ်းသာဆိုတာဘယ်လိုလူမျိုးလဲဆိုတာလေးကိုမှတ်သားရင်းဖြင့်မိမိတို့လည်းပဲလူစင်းရဲအဖြစ်ကနေလူချမ်းသာအဖြစ်ကိုတဖြည်းဖြည်းနဲ့ကုကြောင်းနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်ကလေးနဲ့ဒီတရားဒေသနာကိုနားယူခြင်းယူကြည့်ကြနော်အဲ့ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အကျဉ်းကြီးလင်တော်မူတဲ့မဟာကရုဏာကိုသင်္ခေတရားအလုံးစုံကိုသိတော်မူမြင်တော်မူတဲ့တပည့်ယုတညာတိဟုသောပညာကိုဒုမဟာကရုဏာကိုပညာကိုနှပန်းစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတိမြတ်တို့ရှိခိုးပူတော်ကြအောင်လို့အလုံးလည်းဥချီမူပြီးတော့အာယုံကြွရရအောင်ကရုဏာတိတနာရေယံပညာပိဇောတာဝိယတမောဟဓမ္မံသာနာမရလောကကရုဝန္တိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတနာရေယံမဟာကရုဏာရောဖြင့်ဤမြတ်သောစိနေလုံးလည်းရှိတော်မူအပိဋ္ဌသောပညာပိဇောတာဝိယတမောဟဓမ္မံအရဟတမတိဟုသောအရာဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖေခွာတော်မူပြီးထသောတာဏဂမရလောကရတော်လူနောင်မြတ်တတဝအနန္တတို့ဤကျောင်းတိတန်တို့လေကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပေထသောဂတိဝိမုဒ္ဒံဒီဝမနုဿာနိရယနိပိတာတရိစ္ဆာလာယရှင်ငါတံသောဂတိရောမာနိသူတဖြင့်ကင်းလို့တော်မူပြီးထသောသူကတံသတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းမောသာမြတ်စွာတော်မူအပ်၏ထသောဩရံတစ္ဆာလေးယတရားမြတ်ကိုလက်ပေါ်တင်သာဗရမညာကိလို့ဇတန်းထင်းနေသည့်မြင်ပေတော့ဆရာရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှမူကျောင်းနာတရားဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဘုန်းနိဝနာမှာကာယဝစီမနောရှိသုံးဤတော်ဒပနာမဖြင့်ဒုက္ခရောကျုံလက်စုံမောဟာရှိခိုးဥညုံပါဤမြတ်စွာဘုရား စင်ရင်နဲ့လှုပ်ချမ်းတာတဲ့စတင်ပြီးတော့နာယူကြည့်ညိုကြရအောင်နော်ပေရနေဦးဇင်းတို့စတင်ပြီးတော့ပြောရင်တော့ဆိုတော့အင်္ဂုတ္တပါဠိတော်တတ္တကနိပတ်ထဲမှာဥက္ကသုတ်တံဆိုပြီးတော့သုတ်တံတရားဒေသနာတစ်ခုမြတ်စွာဘုရားဟောတော်မူခဲ့တာရှိပါအဲ့ဒီသုတ်တံလေးကနေစတင်ပြီးတော့ပြောကြည့်ရအောင်အခါတစ်ပါးဘုရားရှင်ကိုရမေကြီးစေတဝန်ကျောင်းတိုက်တော်မှာတရင်သုံးတော်မူပါလေ။အဲ့ဒီအချိန်မှာမြတ်စွာဘုရားရဲ့ထံတော်ဘာကိုကောသလမင်းကြီးရဲ့အမတ်တယောက်ဖြစ်တဲ့ဥက္ခလို့အမည်ရတဲ့အမတ်ကြီးမြတ်စွာဘုရားရှင်ထံတော်ဘာကိုရောက်လာတယ်။ရောက်လာပြီးတော့မြတ်စွာဘုရားကိုစကားတခွန်ရှောင်းတယ်။မရှောင်းလို့ဆိုတော့မြတ်စွာဘုရားတဲ့တတိယတော်တန်ဝိတိညိုထဲမှာရောဟဏတတိယရဲ့မြေဖြစ်တဲ့မိဂါရတတိယအလွန်တရာမှချမ်းသာကြွယ်ဝပါလေဗျာတဲ့အဲ့ဒီမိဂါရတတိယရဲ့ချမ်းသာကြွယ်ဝမှုဟာအာဩဇေယကောင်းသောအောင်ကိုပဲများပြားလာပါလေဗျာအဲ့လိုရှောက်တယ်ရှောက်တဲ့မြတ်စွာဘုရားကတခါကြီးအဲ့ဒီမိဂါရတတိယရဲ့ချမ်းသာကြွယ်ဝမှုကဘလောက်ထိတောင်များပြားတာတုံးလို့မေးတယ်မေးတဲ့အခါကျတော့ဥက္ကမကမြတ်စွာဘုရားတဲ့အဲ့ဒီမိဂါရတတိယဟာရွှေကြီးတဲ့ကိုပဲသိမ့်တရားလောက်ချမ်းသာလေတဲ့။ရွှေကိုသိမ့်တရားလို့ဘယ်ပုံပင်လေးတွက်ချက်တည်းတော့ဘုရင်တော်ကောင်းကောင်းနားမလဲ။နောက်တကြက်သားကိုတကြက်လိုများတွက်လေသလားမသိဘူး။ရွှေကြီးတဲ့ကိုသိမ့်တရားလောက်ချမ်းသာလေတဲ့။ငွေရဲ့အရေးတော့ကတော့တော့ကနန်းထိုးလို့မရတော့အောင်ကိုပဲအလုံးတရားမှညံပြားတယ်။ဟောတခြားတခြားတော့တံခိုးရှိတဲ့အဘိုးဓာအုပ်ဆံပစ္စည်းအသုံးဆောင်နေဆိုတာလည်းပဲအလုံးတရားမှကြီးကျယ်ခန္ဓာစွာပိုင်ဆိုင်ထားပါလေဗျာလို့ပြောတယ်။အဲ့လိုပြောတဲ့အခါကျတော့မြတ်စွာဘုရားဗာမင်းရှိတော်ဆိုတော့တရားကြီးတဲ့အဲ့ဒီဥစ္စာပစ္စည်းတွေကိုဥစ္စာပစ္စည်းတွေမဟုတ်ပါဘူးလို့ငါမဆိုလိုပါဘူးလေ။ဆိုလိုတာကအဲ့ဒီဥစ္စာပစ္စည်းတွေလည်းပဲဥစ္စာပစ္စည်းတွေပါပဲပေါ့ဟုတ်လား။ဒါပေမဲ့လို့တဲ့အဲ့ဒီဥစ္စာပစ္စည်းတွေဆိုတာရေမြင်းနဲ့ကိုယ်တူမရှိမနှစ်သက်တော်သူလို့ဆိုတဲ့ရန်သူမျိုးငါးပါးနဲ့အပြည့်အစုံဆက်ဆံနေတယ်။ရန်သူမျိုးငါးပါးကဖြစ်စည်းနေဆိုရင်လွယ်လွယ်လေးဖြစ်စည်းသွားနိုင်တယ်။ဘာအမတ်ကံချက်မှခက်ခဲမှမှရေးရရမရှိကြဘူးတဲ့။တကယ်လို့ဖြစ်စည်းသွားပြီဆိုရင်လည်းပဲအဲ့ဒီဥစ္စာဖြစ်စည်းတဲ့ရုပ်ပေါ်မှာတုတ်တာငုံမှုမကင်းကြတဲ့ပုထုရှင်တတ္တဝါတွေကအလွန်တရာမှပူလောင်ရတယ်ပင်ပန်းရရတယ်။ညစွာဘုရားကဥစ္စာဖြစ်စည်းတွေရဲ့တန်ဖိုးကိုပိုင်းခြားတတ်မှတ်ပြီးတော့ပြနေတယ်လို့ဆိုကြပါစို့ဟုတ်လားခုလူတွေတူတူကိုယ်ကိုတံပေါ်ထားနေတဲ့ဒီပဂရိဥစ္စာပစ္စည်းတွေဆိုတာရတ္တမျိုး၅ပါးနဲ့ဆက်ဆံနေတယ်ပစ္စည်းတွေလည်းဆိုရင်လွတ်လွတ်လပ်ပစ္စည်းသွားနိုင်တယ်ခံခံမှမရှိရရအမကံကျက်ဆိုတာရှိထားတာမဟုတ်အခုငါဘုရားဟောပြနေအလုံးတရာမှတံပေါ်မြင်ပါတယ်ပညာရှိသူတော်ကောင်းတွေတံပေါ်ထားတယ်ချမ်းသာတဲ့ချမ်းသာမှနိဗ္ဗာန်ချမ်းသာရသည့်အထိအကြောင်းအကျိုးဆက်ဆက်ပြီးတော့အကျိုးကြီးကြီးပြုတ်ပြေးနိုင်တဲ့သူတော်ဟောင်းနေမြန်လို့တဲ့ဥစ္စာပစ္စည်းဆိုတာလည်းပဲလောကကြီးမှာရှိနေနေတဲ့ပဂတိမျက်စိနဲ့တော့ကြည့်လို့မြင်လို့မရဘူးလက်နဲ့လည်းပဲကိုင်တော့သုံးသပ်လို့မရဘူးအယောင်လို့ဝင်လို့လည်းမရဘူးဒါမင်းတို့ချမ်းသာဒုက္ခကိုတကယ်ကိုဖြစ်ထွန်းစေတဲ့အတွက်ကြောင့်သူတော်ဟောင်းကြီးတွေပညာရှင်ကြီးတွေတန်ဖိုးထားတဲ့ဥစ္စာပစ္စည်းခုနှစ်မျိုးဆိုတာလောကမှာရှိနေပါလေတဲ့အဲ့ဒီဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်းဆိုင်ဓမ္မတာလင်တကယ်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်လို့ဆိုလို့ရမှာပါအဲ့ဒီမှာမြတ်စွာဘုရားကချမ်းသာတဲ့လူဆိုတာဒီဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်းဆိုင်ဓမ္မတာလင်လူချမ်းသာစေဝင်နိုင်မှာဆိုတာကိုသင်စားသိလို့တဲ့အတွက်ကြောင့်အဲ့ဒီဥစ္စာပစ္စည်းကြီးခုနှစ်မျိုးကိုမြတ်စွာဘုရားဂါထာလေးဖွင့်ပြီးတော့ဟောပြတယ်ဟောတန်တာဒဏ္ဏတိလဒဏ္ဏဟိရိဝတ္တတိယန္တဏ္ဏသုဒ္ဓတဏ္ဏစသာဘောဇပညာဝေတတ္တမန္တဏ္ဏတဲ့ပထမဂါထာလေးဒီလေကဘာပြောလို့ဆိုတော့ဟောဒီလောကကြီးမှာပညာရှိကတော်ကောင်းတွေတံပေါ်ထားတဲ့မြတ်တော်တွေအနော်လေးပဲတံပေါ်မြင်မာတဲ့ဥစ္စာပစ္စည်းကြီးခုနှစ်မျိုးရှိတယ်။အဲ့ဒီဥစ္စာပစ္စည်းခုနှစ်မျိုးဆိုတာဒီတို့ရဲ့ခေါင်းထဲမှာတော့အစီအစဉ်တကြမှတ်သားထားတာလည်းရှိနိုင်ပါတယ်ဟုတ်လား။ဒီအဲ့ဒီဥစ္စာပစ္စည်းခုနှစ်မျိုးကဘာတွေလို့ဆိုတော့တတ္တာတိလဟိရိဥဒ္ဒပသုဒ္ဒစာကပညာတတ္တဒဏတိလဒဏဟိရိဥဒ္ဒပိယန္တဏသုဒ္ဒဒဏစာစာဂောစပညာဝေတတ္တမဒဏနော်မ tada tila hiri oda batu dasara pinya. Tinima tada sura bale. Paripeta bodhra vado alo dede go chanyo jenya nale thaja vira vahula. Tada sura yungji de yungji daite se emmant bawate yaji liye poma yungji mugu yara. Yungji de yungji daite yariga bari rungu meye no. ဖျားတရားတန်ခါကျရဏမြတ်သုံးပါးရဲ့ကုံအကြီးအသွေးနဲ့ကံကံရဲ့အကျိုးလို့ဒီလိုပြောရတယ်။တုတ်ကုတ်ကလေးတဲ့မြတ်စွာဘုရားဒီကိလေသာခတ်သိငြိမ်းတော်မူတယ်။တရားအလုံးစုံကိုတည်တော်မူတယ်အစရှိသဖြင့်မြတ်စွာဘုရားရဲ့အကြီးအသွေးကိုယုံကြည်တယ်ဆိုလို့ရှိရင်ဒါတရားတရား။ဘာဖြစ်လို့လဲမြတ်စွာဘုရားရဲ့ကိလေသာကင်းဖို့တရားအလုံးစုံကိုတည်တော်မူတယ်ဆိုတာဒါအစစ်အမှန်ပဲ။ဒါအမှန်အကံပဲလောကကျန ာတရားဟုတ်လားသူတော်ကောင်းတရားဒီကျင့်ကြံချက်ကိုအထုမယ်ဆိုလို့ရှိရင်အမျိုးမျိုးသောချမ်းသာဒုက္ခကိုဖြစ်ထွန်းစေတယ်လို့သူတော်ကောင်းတရားရဲ့အရည်အသွေးကိုယုံကြည်မယ်ဆိုရင်လည်းသာရတရားအရိယာတဏ္ဍာဒီဖြူရှင်တဲ့တန်ရှင်တဲ့မြင့်မြတ်တဲ့ယောသာဖြောင်းမတ်တဲ့အစရှိတဲ့ဖြစ်တဏ္ဍာရောရှင်မြတ်တို့ရဲ့ဂုဏ်ရည်အသွေးကိုယုံကြည်မယ်ဆိုရင်လည်းဒါပါလေသာရတရားနောက်ထပ်ယုံကြည်တဲ့ယုံကြည်တတ်တဲ့အစ်စ်အမှန်တဘာဝတရားကြီးတစ်မျိုးရှိသေးတယ်။အဲ့ဒါပေးတဲ့ရဲ့ကောင်းတဲ့မှာကံကံရဲ့အကျိုးကိုယုံကြည်ခြင်းလို့နားလည်ထားရတာ။ကောင်းတာလို့ရင်ချမ်းသာလိမ့်မယ်မကောင်းတာလို့ရင်ဆင်းရဲလိမ့်မယ်ဆိုတဲ့ဒီတဘာဝတရားတွေဘယ်တော့ခါကာလမှာမလွဲချော်နိုင်တဲ့လောကကြီးရဲ့အမှန်တရားပဲ။ကောင်းတာပဲဖြစ်ဖြစ်ဆိုတာပဲဖြစ်ဖြစ်လုံးမိမယ်ဆိုရင်တော့အဲ့ဒီကိုလုံးလိုက်တဲ့အလုံးနဲ့တန်တဲ့အကျိုးရလတ်ကိုကိုယ်ဟာတည်တာပေါ့သိမ့်ပါရလိမ့်မယ်။အချိန်ကာလနှင်းတာနဲ့မြန်တာပဲကွာမယ်ပေါ့နော်အေးအဲ့ဒီကံကံရဲ့အကျိုးဆိုတာဟာလောကကြီးရဲ့နိယာမတရား၅ပါးထဲမှာတပါးအပါအဝင်ပေါ့နော်ကံမနိယာမနိယာမဆိုတာဖြစ်မျိုးဖြစ်စဉ်ကြောင်းလဲလို့မရအောင်သူတဘာဝဟုတ်လားအဲ့ဒီအချက်ကိုယုံကြည်မယ်ဆိုရင်ဒါဘာလို့ခေါ်တော့တဏ္ဍာတရားအဲ့ဒီတဏ္ဍာတရားဒီညာပြန်လာတော့ကုသိုလ်ကောင်းမှုတွေကိုဖြစ်ပေါ်စေရမှာတခြင်းနောက်ဆုံးချမ်းသာတဲ့ချမ်းသာမှန်ကိုရသည့်အတိအမျိုးမျိုးအကျိုးကျေးဇူးတွေများတဲ့အတွက်ကြောင့်သူတော်ကောင်းတွေကအလွန်မြတ်နိုးနေဆိုပြီးတော့ဥစ္စာပစ္စည်းခုနှစ်မျိုးထဲမှာနံပါတ်1နေရာမှာထည့်သွင်းပြီးတော့မြတ်စွာဘုရားဟောတာအလွန်တန်ဖိုးကြီးမားတဲ့ဥစ္စာပစ္စည်းရောဟောတော့သူရှိလို့ရှိရင်ကုသိုလ်ကောင်းမှုများစွာဖြစ်မယ်ကုသိုလ်ကောင်းမှုများစွာဖြစ်ပြီးဆိုလို့ရှိရင်ကုသိုလ်ကောင်းမှုရဲ့အကျိုးဆက်ကတော့ချမ်းသာဒုက္ခပဲလေဒီနေ့မှာပြည့်တဲ့ပေါင်းတော်တို့တရားနဲ့တရားကုသိုလ်ကောင်းမှုပြုကြတာမတူဘူးဆိုတာအဲ့ဒီသရတရားအနည်းများပေါ်မှာဘူတည်နေလို့အများများယုံရင်များများလုံးတာပဲနည်းနည်းယုံရင်နည်းနည်းပဲလုံးမယ်နည်းနည်းမှယုံကြည်မှုမရှိဘူးဆိုရင်တော့ကောင်းမှုကိုနည်းနည်းမှလုပ်ရအောင်မရှိဘူးဟုတ်ရလားဒါကြောင့်သရတရားဒီတန်ဖိုးမြင့်ဥစ္စာပစ္စည်းရင်းခုနှစ်မျိုးထဲမှာနံပါတ်1နေရာမှာရှိနေတယ်နံပါတ်1နေရာမှာရှိနေတဲ့ဥစ္စာပစ္စည်းကြတော့ဘာလဲတော့တီလာတဲ့တိလာဆိုတာလည်းပေးတဲ့လိုအလုံးလေးနဲ့နားလည်ထားကြပြီးသားမိမိရဲ့ကိုယ်နဲ့နှုတ်ကိုအပြည့်အစုံတန်ရှင်းအောင်စောင့်စည်းတင်းတင်းတာကိုယ့်ရဲ့ကာယကအလုံးတွေကြောင့်ကိုယ့်ရဲ့ဝစီကအကျိုးတွေကြောင့်တခြားသောတ attva တွေမဆင်းရဲကြပါစေနဲ့ဆိုတဲ့မြင့်မြတ်တဲ့စိတ်ကိုအခြေခံပြီးတော့ကိုယ့်ရဲ့ကာယကမှုဝစီကမှုကိုတန်ရှင်းအောင်စောင့်စည်းတင်းတင်းနေစဉ်တပ်ပါခေါ်လို့တိလာနှစ်လူသားတွေနေနေ၅ပါးသောကိုခြင်းတိလာကိုဘလို့အကြောင်းမျိုးကြောင့်မှမပြည့်စည်အောင်စောင့်စည်းထိမ့်သိမ်းနိုင်နေခြင်းဒါတိလနဲ့ပြည့်စုံနေလို့ဆိုရတယ်။အဲ့ဒီတိလဟာလည်းပဲတမာတိပညာတို့ရဲ့တရားအကြောင်းဖြစ်တယ်။ဒေသနာထောင်းတော့တိလဆိုတာတမာတိပညာတို့ရဲ့တရားအကြောင်းတဲ့။ဆိုလိုတာကသင်ချင်တဲ့တိလရှိရင်တော့မှန်ကန်တဲ့တည်ငြိမ်မှုဆိုတဲ့တမာတိကဖြစ်ကိုဖြစ်တယ်။မှန်ကန်တဲ့တမာတိတည်ငြိမ်မှုရှိလို့ရှိရင်ဘောခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတဲ့မြင်တဲ့နားတဲ့ပညာဆိုတာဖြစ်ကိုဖြစ်တယ်။ဟုတ်လား။ဒါကြောင့်တိလသမာဓိပညာဆိုပြီးတော့ဒုက္ခနိရောဓဂါမိနိပရိပဒါဒုက္ခငြိမ်းညာငြိမ်းချောင်းအကျင့်လန်းချောင်းကြီးထဲမှာတိလသည်အခြေခံအကြုံးနေရာမှာရှိမနေဘူးလား။ရှိတယ်။ဒါကြောင့်တိလကိုမြတ်စွာဘုရားကနံပါတ်1နေရာမှာထားပြီးတော့ဟောထားတာ။ဥစ္စာပစ္စည်းကြီးခုနှစ်မျိုးထဲမှာနောက်နံပါတ်3နဲ့နံပါတ်4နေရာမှာရှိနေတဲ့ဥစ္စာပစ္စည်းကိုတော့ဟောဒီပေးတဲ့ကောင်တော်ကောင်တို့တပေါင်းနဲ့ပြုတ်ပြီးတော့မှတ်သားထားကြတယ်ပေါ့နော်ဟိရိဝတ္တပဟိရိဝတ္တပကိုဘယ်လိုနားလည်ထားကြလဲဗျအရှင်အကျောင်းတို့နားလည်ထားကြတယ်ဟုတ်လားဘာတွေကိုရှက်တာတို့ဘာတွေကိုကြောက်တာတို့လို့ပြီးရင်တော့ရှက်တဲ့ရှက်ထိုက်တာကိုရှက်တာကြောက်တဲ့ကြောက်ထိုက်တာကိုကြောက်တာလို့ပြောရမှာပေါ့ ဒါနဲ့ရပါလေကရှင်းတင်ရှင်းလိုက်တာတို့ကြောက်တင်ကြောက်တိုက်တာတို့လို့တပ်ပြီးတော့မင်းမယ်ဆိုရင်တော့အကုသိုလ်တရားတို့ဒီရှင်းတင်ရှင်းထိုက်တဲ့တရားများဖြစ်တယ်ကြောက်တင်ကြောက်တိုက်တဲ့တရားများဖြစ်တယ်လို့ဒီလိုပဲပြောရမှာဓမ္မရှုတော်ကကြည့်မယ်ဆိုရင်အကုသိုလ်ကိစ္စတွေဆိုတာကရှင်းစရာကိစ္စတွေသာဖြစ်တယ်။နောက်တစ်ချိန်မှာဆင်းရဲဒုက္ခတိဟုသောဆိုးကျိုးကိုဖြစ်စေမှာဖြစ်တဲ့အတွက်ကြောင့်ကြောက်စရာလုပ်ငန်းတွေသာဖြစ်တယ်အဲ့လိုအမှုတို့တရားရဲ့ပုံမှာဓာတိကရှက်စရာတွေပဲဓာတိကကြောက်စရာတွေပဲလို့မှန်မှန်ကန်ကန်သိတဲ့ဉာဏ်နဲ့ဉာဏ်ပညာကိုအခြေခံပြီးတော့အဲ့ဒီအမှုတို့ကိုရှက်မယ်ကြောက်မယ်ဆိုရင်ဒါဟိရိဥဒ္ဒပတရားနှစ်ပါးကိန်းတယ်လို့ဒီလိုပြောရဟုတ်လားဒီဟိရိဥဒ္ဒပတရားနှစ်ပါးကိုပဲပြည့်တဲ့ဘောင်းတို့ကတော့လောကပါဠိတရားနှစ်ပါးလို့ဒီလိုလည်းပဲမှတ်သားထားကြတာမရှိဘူးလားလောကပါဠိဆိုတာလောကကြီးကိုစောင့်ရှောက်တာဒီလိုတပတ်တရားနှစ်ပါးထုံးမှနေတယ်အကောင်းနေတယ်ဆိုရင်လောကကြီးကအလွန်ပါရတယ်အလွန်ချမ်းသာတယ်နေခြင်းစုံဝင်ရှိတော့ဒီလိုတပတ်တရားတပတ်နှစ်ပါးတစ်ပြေးပြေးနေပါလာပြီဆိုတဲ့နဲ့လောကကြီးကကမောက်ကမဖြစ်ပြီးဆူပွက်လာတယ်ပူလောင်လာတယ်ရှုပ်ထွေးလာတော့ခုဒီကိစ္စမှာဒီလိုတပတ်တရားနှစ်ပါးတစ်ပြေးပြေးနေလာတဲ့တွေ့ကြောင်းမမြင်တဲ့နေရာတွေမြင်ရတယ်မကြားတဲ့နေရာတွေကြားရတယ်မတွေ့တဲ့နေရာတွေတွေ့ရတယ်ဒါကြောင့်ဒီခီရိဥဒ္ဒပတရားနှစ်ပါးဒီလည်းပဲသူတော်ဟောလမ်းစဉ်မှာအလုံးတရာမှာအရေးပါတဲ့အခန်းကဏ္ဍမှာရှိတဲ့အတွက်ကြောင့်မြတ်စွာဘုရားကသူတော်ဟောနေမြင်လို့တဲ့ဥစ္စာပစ္စည်းကြီးခုနှစ်မျိုးထဲမှာသူတို့ကိုလည်းထည့်သွင်းတာလေးမျိုးရှိပါနော်။နောက်နံပါတ်၅နေရာမှာရှိနေတဲ့ဥစ္စာပစ္စည်းကဘာလဲတော့တုဒ္ဒတဲ့ဒီတုဒ္ဒဆိုတဲ့ဥစ္စာပစ္စည်းကိုပေးတဲ့ဘောသူတော်ဟောတို့ဘဟုဆိုတဲ့စကားလုံးလေးနဲ့တွဲပြီးတော့မှတ်သားထားကြတာမရှိဘူးလား။ဘဟုတုဒ္ဒဘဟုများပြားသောတုဒ္ဒအကြအမြင်အကြအမြင်တွေများတာကိုတုဒ္ဒလို့ပြောတာဒီနေ့မှာဦးဇင်းတို့ယရနာထိုက်တဲ့တန်ဖိုးရှိတဲ့တုဒ္ဒဆိုတာဘယ်လိုတုဒ္ဒမျိုးလဲဒါလေးတော့ခွဲချင်းပြီးတော့ဦးဇင်းကပြောကြည့်ခြင်းနေတယ်ဘာလို့လဲဆိုတော့ဘဟုတုဒ္ဒတိုင်းတန်ဖိုးရှိတာမဟုတ်ဘဟုတုဒ္ဒတိုင်းမြင်လို့တိုက်တာမဟုတ်ဘဟုတုဒ္ဒတိုင်းသူတော်ကောင်းညင်လို့တာမဟုတ်ဒီနေ့မှာသူတော်ကောင်းညင်လို့တဲ့ဥစ္စာပစ္စည်းတွေမှာပါတဲ့တုဒ္ဒဆိုတာဘာကိုပြောတာလဲဘယ်လိုတုဒ္ဒမျိုးကိုပြောတာလဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဒုက္ခငြိမ်းချမ်းသာကြောင်းနိလန်းကောင်းလို့ဆိုရမယ်တရားဒေသနာတွေနဲ့ပတ်သက်ပြီးတော့အများကြီးအကြမ်းမြင်ရှိအောင်လေ့လာတယ်လိုက်စားတယ်မှတ်သားတယ်နားလည်အောင်ကြိုးစားတယ်ဒါကြောင့်ကိုယ်ကောင်းတဲ့မှာဒီတရားဒေသနာတွေနဲ့ပတ်သက်ပြီးတော့အများကြီးရှိနေတယ်ဒါမျိုးကိုလည်းတုတ္တလို့ဆိုတာဟုတ်လားသိလည်းပဲသိပြီးတော့အကြောင်းမထူးတယ်မသိလည်းပဲသိပြီးတော့အကြောင်းမထူးတယ်တန်ဖိုးမရှိတဲ့သိပြာတွေကိုသိနေတာကိုတုတ္တလို့မဆိုလို့ဟုတ်လားတံပိုးနဲ့သိစရာတွေကိုအတိများတာကိုဘုသူတ္တလို့မဆိုလို့နော်ဒီနေရာမှာဘာလို့လဲတချို့သိစရာတွေကဘာတံပိုးလို့မှမရှိမသိတာကမှတောင်းကောင်းလေးတချို့သိစရာတွေကသိလိုက်ကမှစိတ်တွေညှိရတယ်စိတ်တွေပူရတယ်စိတ်တွေရှုပ်ရတယ်အကုသိုလ်တွေဖြစ်ရတယ်မကောင်းတဲ့စိတ်တွေမုန်းညှိရတယ်ဒါကြောင့်အဲ့လိုတံပိုးရှိတဲ့သိစရာတွေကတော့ဘုသူတ္တဆင်းတဲ့ကိုတည်လို့မရအောင်ဒါကဘာလို့လဲဦးဇင်းတို့ဒီခွင့်ချမ်းပြီးတော့ပြောရတာလို့ဒီကနေ့ခေတ်ကအမှန်တန်ဖိုးရှိတဲ့သိစရာတွေကကိုယ့်ရဲ့ကောင်းတဲ့ကိုလွယ်လွယ်ကူကူဝင်ရောက်လာကြအကြောင်းတွေအများကြီးရှိတယ်။ဒီအင်တာနက်ဆိုတာကြီးကနေပြီးတော့အများကြီးသိစရာတွေရှိဘူးလား။တကယ်ဆိုရင်တော့ဒီအင်တာနက်ထဲမှာကောင်းတာတွေလည်းရှိတယ်မကောင်းတာတွေလည်းရှိတယ်။ခက်နေတာကအဲ့ဒီအင်တာနက်ကခက်နေတာမျိုးကိုယ့်စိတ်ကြီးကခက်နေတာ။ဟုတ်လားတဲ့တဲ့ပြောရရင်အဲ့ဒါပဲ။အစိတ်ဆိုတာကပါပသမင်ရောမတိမနောမကောင်းတဲ့နေရာမှာကြော်တာ။တော့ကောင်းတာမကောင်းတာရွေးချယ်တဲ့အကြုံလာပြီဆိုရင်တော့လူကြွယ်ရာရောက်ရင်မကောင်းတာပဲရွေးကြတာဟုတ်တယ်မဟုတ်လားဒါကြောင့်ပြည့်စုံပေါင်းတယ်ဘုန်းတော်ဘဝတုဒ္ဒဘဝတုဒ္ဒဆိုရင်လည်းမြတ်လို့တိုက်တာမဟုတ်ဘူးသိလျက်ရရင်ဒုက္ခငြိမ်းသွားစေမယ်ချမ်းသာကြောင်းတော့နိလန်ကောင်းတို့ဆိုရမယ်တရားဒေသနာတွေနဲ့ပတ်သက်ပြီးတော့အတိအမြင်များတာကိုလည်းတုဒ္ဒလို့ဆိုတာနော်အဲ့ဒီတုဒ္ဒကတော့တကယ်တမ်းလို့ရှိတယ်အပေါ်မှာဘယ်လိုနေထိုင်သွားရမလဲလောကဓာတ်တရားတွေနဲ့တွေ့လာရင်တို့ဘယ်လိုဖြတ်တမ်းမလဲဘလို့ကြော်တော့နိုင်အောင်ကြိုးစားမလဲ။နောက်ဒုက္ခတွေငြိမ်းအောင်ဒီဝိသေကနေလွတ်မြောက်အောင်တို့ဘယ်လိုလုပ်မလဲဆိုတာလေးဒီအများကြီးမသိနိုင်ဘူးလား။သိနိုင်တယ်။ဒါကြောင့်အဲ့ဒီတုဒ္ဒကတော့ရှိလေကောင်းနေတယ်။ဒါကြောင့်အလုံးတန်ဖိုးကြီးတဲ့ဥစ္စာပစ္စည်းတွေမှာအဲ့ဒီတုဒ္ဒကိုမြတ်စွာဘုရားထည့်ထားတာ။တာတာတိလဟိဥဒ္ဒပတုဒ္ဒငါးပါးရှိပါနော်။နောက်၆ခုမြောက်နေရာမှာရှိနေတဲ့ဥစ္စာပစ္စည်းကဘာတဲ့လို့စာကားတဲ့စာကားဆိုတာကိုဖေးတဲ့တို့တေကန်းဆွန့်ကျင်ကုရင်းမြဲလို့ဒီလိုနားလည်ထားကြတယ်။ညကတွေတာမှုလောဘဓာတ်နှမျိုးဝင်တုံမှုမစ္စရိယဓာတ်ဒီမကောင်းတဲ့စိတ်ရဲ့ဓာတ်သဘာဝတွေကိုတစ်ပြေးပြေးနဲ့နှေးပါသွားအောင်ဆွတ်လွတ်နိုင်စွမ်းရှိအောင်ကြိုးစားလာ လုံးမဖြူစင်တန်ရှင်းတယ်ဘလို့မှအပြစ်ပြောစရာမရှိတယ်သူတော်ကောင်းတရားတစ်မျိုးပါပဲနောက်ဆံကဆိုတာအပြစ်ဆုံးပန်းတန်တရားနှစ်ဖြာကောင်းမျိုးကိုဖြစ်ပေါ်စေတယ်မိမိသူတော်ကောင်းနှစ်ဦးသားတို့ရဲ့အကျိုးစီးပွားကိုဆောင်ရွက်နိုင်တယ်ဒီဆံကဆိုတာလေးကိုလင်းနေတဲ့ရှုတော်ကနေနည်းနည်းလေးတွေးကြည့်ကြပါအောင်ဘုရားတို့ဘဝမှာဆင်းရဲတယ်ဒုက္ခရောက်တယ်ဒုက္ခတွေဖြစ်ကြတယ်ဆိုတာဘာကြောင့်ဒုက္ခဖြစ်တာတုံးလို့မေးရင်ဒုက္ခရဲ့အဓိကလက်ပယ်တရားခံအကြောင်းတရားအမှန်ကဘာလဲလို့မေးရင်ဘယ်လိုများဖြေရမလဲ။အေးလောဘလို့ဖြေရမှာနော်ဒီလောဘကိုပဲဒုက္ခသမုဒယတစ္ဆာဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားအမှန်လို့တစ္ဆာ၄ပါးထဲမှာဒုတိယလောကကြီးရဲ့အမှန်တရားအနေနဲ့ပြတ်စွာပြဟောတာဒုက္ခတွေဘာကြောင့်ဖြစ်တာလဲလို့မေးရင်လောဘကြောင့်ဖြစ်တာလို့လက်ပယ်တရားခံစိတ်ကိုရှာတတ်ဖို့လိုရနော်လူတွေကအစင်မပြေမှုဒုက္ခတစ်ခုခုဖြစ်လာလို့ဆိုရင်ဘုရားဘဝကြောင့်ဘာကြောင့်ညကြောင့်အကြောင်းရှာမှားကြတယ်လက်ညှိုးတို့လွဲကြတယ်ပေါ့နော်တကယ်တမ်းဒုက္ခဘာကြောင့်ဖြစ်တာလဲဘဝကြောင့်ဖြစ်တာဒါမူရင်အဓိကပြာဏကြတဲ့အကြောင်းတရားဟိုလိုဘာကြောင့်ကိုဆင်းရဲရတာဟုတ်လားအဲ့ဒီဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့လောဘဓာတ်ကိုဒီစာကဆိုတဲ့ညကတွေ့တာမူနည်းနည်းနဲ့အောင်ကြိုးစားရင်းဖြင့်စွန့်လွတ်နိုင်ရရှိအောင်အထုတဲ့ဒီစာကတရားဒီဒါရိုက်နေပါတော့အောင်တိုက်ခိုက်နိုင်တယ်လောဘကိုနေပါစီတယ်ဆိုရင်အကျိုးဆက်အနေနဲ့ဒုက္ခတွေလည်းနေပါသွားနေနိုင်တာပေါ့လောဘချုပ်အောင်လုပ်နိုင်ရင်ဆိုရင်တော့ဒုက္ခတွေတော့ချုပ်သွားနိုင်တယ်ဒါကြောင့်ပြည့်တော်ကတော်ကောင်းတို့ဒီညစ်ကတည်းကမှနည်းအောင်ကြိုးစားတဲ့ဆွတ်လို့ချင်းဆိုတဲ့ဒီတဘာဝတရားရဲ့နောက်ဆွမ်းကြီးတတိတွေကိုလည်းမြင်တတ်ဖို့လိုတယ်ဒါကြောင့်အလိုတန်တစ်ခုပြုတဲ့နေရာမှာဘောကိုပေးလိုက်လို့သူတို့ချမ်းသာကြပါစေသူတို့ကောင်းတော်တာကိုကြည်လီပြီးတော့ပေးတတ်ဖို့လည်းလိုတယ်ဒါကတော့မေတ္တာပြတ်ထန်းနေပေါ့ကိုယ်ပေးလိုက်လို့လူလိုက်လို့ကြားသွားတဲ့ပုံကိုယ်ရင်းချမ်းသာသွားတယ်ကိုယ်လည်းကျဉ်းတတ်တယ်ဒါကမေတ္တာသဘောပြတ်ထန်းတယ်ဒီပေးတဲ့လူတဲ့နေရာမှာနောက်ထပ်စဉ်းစားနေရတဲ့မျိုးရှိတယ်ဒီလိုပေးလို့လိုက်ချင်းဒီရင်လည်းကိုယ့်ရဲ့လောဘကိုတဖြည်းဖြည်းနဲ့နှဲပါအောင်ကြိုးစားတာပဲလို့ပေါ့ဒီလိုလည်းပဲပြေးတယ်မို့လားဒါကြတော့ပညာသဘောပြတ်ထန်းသွားတယ်ဟုတ်တယ်မို့လားဒါကြောင့်အလူလုံတိုင်းလုံတိုင်းဒီလိုလေးတွေ့နေရတယ်တဘာတော်တတ္တဝါတွေလည်းကောင်းတော်ပါစေချမ်းသာတော်ပါစေနာလည်းပဲဒုက္ခရဲ့အကြောင်းတရားဖြစ်တဲ့လောဘတွေနေသွားပါစေဒီစိတ်ကလေးဒီစိတ်ကလေးနော်အေးဒါကိုဘာလို့ခေါ်တော့စာကဒါကြောင့်သူ့လည်းပဲတန်ဖိုးရှိယရနာပစ္စည်းတွေမှာတစ်ခုအနေနဲ့ပြောဆိုပြထည့်ထားတယ်နောက်ဦးဇင်းတို့ခုနှစ်ခုမြောက်ဥစ္စာပစ္စည်းဆိုတာကတော့ဥစ္စာပစ္စည်းကြီးခုနှစ်မျိုးထဲမှာတန်ဖိုးအမြင့်မားဆုံးလို့ဆိုရမယ်ဟာတဲ့တို့များပညာတဲ့ပညာဆိုတာဘာလဲလို့မေးရင်ပညာဆိုတာမှန်မှန်ကန်ကန်သိမြင်နားလည်ခြင်းပါဗျာလို့တော့အကျဉ်းချင်းဖြေတတ်ကြမှာပါဟုတ်လား။ဘာဒီကိုမှန်မှန်ကန်ကန်သိမြင်နားလည်တာလို့လို့မေးရင်တော့အများကြီးစဉ်းစားရရှိလာတယ်။ပညာရဲ့အဓိပ္ပာယ်ကိုဦးဇင်းတို့ထိထိမိမိလိုရင်းကြကြတော့တူတူရှင်းရှင်းလိုရင်းမိအောင်အဓိပ္ပာယ်ပြောရမယ်ဆိုရင်ပညာဆိုတာဘာလဲ။ပညာဆိုတာမိမိခန္ဓာမိမိဘဝရဲ့သဘောကိုအမှန်အကန်သိမြင်နားလည်တဲ့သဘောကိုပညာလို့ဒီလိုနားလည်ရအောင်ကိုယ်ခန္ဓာကိုယ်ဘဝကိုယ်လောကရဲ့အကြောင်းကိုမှန်မှန်ကန်ကန်သိရမယ်။အဲ့လိုဆိုရင်ဦးဇင်းရေဒီခန္ဓာဒီဘဝဒီလောကကဘယ်လိုသဘောရှိတာတော့။နော်။ကိုယ်ခန္ဓာကိုယ်ဘဝကိုယ်လောကကဘယ်လိုသဘောရှိတာတော့။ဒီလိုမျိုးတယောက်ကမေးခဲ့မယ်ဆိုရင်တော့အနိစ္စဒုက္ခအနတ္တသဘောရှိတယ်လို့သာဖြေရမှာပဲ။ဟုတ်တယ်မို့လား။စဉ်းစားကြည့်နော်ဒကာကြီးမိုင်းညာ။ဒီခန္ဓာမှာဘာတွေဖြစ်လာတော့မှတည်မြဲနေတယ်ဆိုတာမရှိဘူး။ဒါအနိစ္စသဘောလေးကိုတော့တော့တားလေရမယ်။အကောင်းတာတွေလည်းဖြစ်ဖြစ်ဆိုတာတွေလည်းဖြစ်ဖြစ်ကိုဖြစ်ချင်တာတွေလည်းဖြစ်ဖြစ်ကိုမဖြစ်ချင်တာတွေလည်းဖြစ်ဖြစ်ဖြစ်တာကတော့အကြောင်းတရားပေါ်မှာမူတည်ပြီးတော့ဆိုးနေအောင်ဖြစ်နေတာပဲ။ဒါအဘိဓမ္မာသဘောရတူရရှုပြီးတော့ပြောရမယ်ဆိုရင်တော့ဖြစ်ချင်းတရားကငြင်းငြင်းကြချင်းနန်းရှုချင်းစားတော့ချင်းတွေးထီချင်းတွေးကြံချင်းတို့၆အုပ်စုမရှိဘူးလား။ရှင်နော်ဘဝဆိုတာဖြစ်ချင်းလို့အကြံဉာဏ်တိတ်လေရတယ်။ကိုယ်ဘဝမှာဘာတွေဖြစ်နေတာတော့လို့စဉ်းစားကြည့်မယ်ဆိုရင်ဒီချောင်းမျိုးဖြစ်နေတာဟိုဒီချောင်းမျိုးကိုလည်းငယ်ငယ်မျိုးမျိုးကိုပြပြီးတော့ပြောရဆိုရတာပေါ့ဟုတ်လားမြင်ခြင်းကြားခြင်းနားရှုခြင်းစားတော့ခြင်းတွေးကြည့်ခြင်းတွေးကြံခြင်းအဲ့ဒီချောင်းမျိုးဖြစ်တာကိုအကြောင်းပြုပြီးတော့စိတ်ထဲမှာချမ်းသာခြင်းဆင်းရဲခြင်းဝမ်းသာခြင်းဝမ်းနေခြင်းစသဖြင့်ခံစားချက်တွေကိုမဖြစ်ဘူးလားဘာတွေချင်းဖြစ်လာဖြစ်လာတေချာတာကတော့ဖြစ်ပြီးတော့မရှိတော့ဟုတ်တထင်းတာလို့မရအဖြစ်ချင်းတဘာဝတရားရှိတဲ့အရာမှန်တရားဟာပစ္စည်းသောတာကြီးပဲ။ယံကိန်ရှိသမုဒိယဓမ္မတဗ္ဗတံဏိရောဓဓမ္မတိဘယ်ထဲမှာပါ။ဓမ္မစကြာထဲမှာပါတယ်နော်။ဖြစ်လာတဲ့တဘာဝတရားမှန်တယ်များဘယ်တဘာဝတရားမှတည်နေနေလဲဆိုတာ မရှိဘူးတဲ့အဲ့ဒီအနေရှာတဘာဝကိုမှန်မှန်ကန်ကန်သိတယ်မြင်တယ်နားတယ်ဆိုရင်အဲ့ဒါပညာဒီနေရာဦးဇင်းတို့အနေရှာရဲ့တဘာဝကိုမှန်မှန်ကန်ကန်သိတယ်မြင်တယ်ဆိုတာကတော့အစ်င့်ကတော့မြင့်မြင့်ရှိတာတဘာဝတစ်ခါပြစ်စည်းရတဲ့အနေရှာရှိတယ်အချိန်နဲ့အမျှပြစ်စည်းနေတဲ့အနေရှာလည်းရှိတယ်အဲ့ဒီအချိန်နဲ့အမျှပြစ်စည်းပြောင်းလဲနေတဲ့ဒီအနေရှာတဘာဝကိုမြင်နိုင်မသိနိုင်နေဆိုတော့ဒီပညာကအလွန်မြင့်မားတယ်လို့ဆိုရမယ်ဒါကိုဝိပဿနာပညာလို့လည်းဆိုရမယ်ပေါ့ဟုတ်တယ်မဟုတ်လားစမကြီးနော်မြင်တာတွေဟာမြင်ပြီးပြီးတယ်။နောက်ထပ်အစ်စ်ထပ်မြင်တာဖြစ်တယ်။အဲ့ဒါလည်းဒီငင်းနေလို့မရှိဘူးပြီးသွားတာပဲ။မြင်တာတွေဟာမြင်ပြီးပြီးပြီးသွားလို့ဗီဒီယိုဇာတ်ကားတွေတကားပြီးတကားမှန်မှကြည့်နေရတာပေါ့။မြင်ပြီးမပြီးဘူးဆိုရင်နောက်ထပ်ကြည့်နေကြကြောင်းကြည့်ဖို့အားထုတ်နေကြကြောင်းမရှိဘူး။စင်သာတော့လေလေလေးကိုအရှင်ကဒီငယ်တွေအတွက်ပြောနေတာဟုတ်လား။ကြားတာတွေလည်းကြားပြီးမြင်ပြီးသွားတာပဲ။နောက်ထပ်အစ်စ်ထပ်ကြားတာတော့ဖြစ်တယ်မဖြစ်ဘူးမဟုတ်ဘူး။ဒါမဲ့အဲ့ဒီနောက်ထပ်အစ်စ်ထက်ကြတာလည်းပဲတင်းင်းနေကွယ်မရှိဘူးဒီလိုပဲပြီးသွားတာခုအရင်ဒီလားယူတော့ကပြောခဲ့ဆိုရတာတွေကြားခဲ့တာတွေရှိသေးလားတရားစဟောကသာကအနေထားလေးတွေရှိသေးလားမရှိတော့ဘူးအကုန်လုံးကပြည့်စည်သွားတာရှိပဲဒါမဲ့ထက်ထက်ထက်ထက်ပုံမပြည့်မမပြည့်အစ်စ်ထက်ထက်ဖြစ်နေတဲ့တွေ့ကြောင်းဒါကတော့ဥဉ္ဇိတို့တွေကတတိမရှိတဲ့အခါကျတော့ဒီပြောင်းလဲဖောက်ပြန်နေမှုကိုနားမလည်နိုင်ကြဘူးမင်္ဂဘဝဆိုတာအမြင်နဲ့အသိအသိဖြစ်နေတာ။မဖြစ်တဲ့ဖြစ်တဲ့အသိကလည်းပြီးသွားတာပဲ။ထက်ထက်ထက်ထက်ပြီးတော့အသိကလည်းတစ်စက်ဖြစ်နေတာပဲ။တဘဝရဲ့ဖြစ်စရာ။အဲ့ဒါကိုရည်ရည်လည်လည်ပပတ်နဲ့တိတဲ့မြင်နဲ့နားနဲ့လည်းဆိုရင်ဒါပညာ။ဟုတ်လား။အဲ့ဒီအနေအဆကိုတိတဲ့မြင်နဲ့ဉာဏ်ပညာများလာပြီးဆိုရင်ဒုက္ခဆိုတာကိုတဖြည်းဖြည်းနားနဲ့လာတယ်။ဟုတ်လား။အော်ဘဝမှာဘာတွေဖြစ်လာတော့မှမတည်ငြိမ်တဲ့အတွက်ကြောင့်ဘာတွေဖြစ်နေလို့မှကောင်းတယ်လို့ဆိုလို့မရပါလားလို့ဒုက္ခရဲ့သဘောကိုနားလည်လာတယ်။အနေစာကိုမသိမမြင်ခင်တော့မှနားလည်တဲ့ဒုက္ခကတစ်မျိုး။အနေစာကိုအတိအငြင်းများလာတဲ့နောက်မှနားလည်တဲ့ဒုက္ခကတစ်မျိုးမတူဘူး။အနေစာကိုအတိအငြင်းများခင်တော့မှနားလည်တဲ့ဒုက္ခကဘယ်လိုဒုက္ခတော့။တိုက်မိခံပြီလို့အနာတရားဖြစ်ပြီဆိုရင်အော်ဒုက္ခဒုက္ခဟုတ်လား။ကနာကိုကြီးကတော့ပြန်လို့ယောဂဗျာတွေနှိမ့်ဆက်လာပြီးဆိုရင်အော်ဒုက္ခဒုက္ခဟောပြောရရင်နော်ကိုဖြစ်ချင်တာလေးမဖြစ်လို့ကိုမဖြစ်ချင်တာလေးဖြစ်လို့စိတ်တိုင်းအကျဖြစ်ရတဲ့အခါမျိုးမှာအော်ဒုက္ခဒုက္ခတိတိပြောရင်လူတွေကဒုက္ခဝေဒနာနဲ့ဒေါမနတဝေဒနာကိုဒုက္ခလို့နားလည်ထားတာဒါမှန်လားဆိုတော့မှားတော့မမှားပါဘူးဒါပေမဲ့အဲ့ဒီနားလည်မှုကသိပြီးတော့အဆင်ရှိတယ်လို့မဆိုနိုင်ဘူးခက်ချင်းချင်းပြောရရင်တိရစ္ဆာန်လေးလည်းသိရပါပဲလေအဲ့ဒီဒုက္ခကတော့ဘယ်လိုလဲသိရပါပဲလေဟုတ်လားခုအနေစာကိုမြင်ပြီးတဲ့နောက်မှာနားလည်လာတဲ့ဒုက္ခဆိုတာကဒုက္ခဝေဒနာတည်တာဒုက္ခမြည်တာမဟုတ်ဘူးဒုက္ခဝေဒနာလည်းပဲဒုက္ခပဲလို့ဒုက္ခကိုတိတဲ့မြင်တဲ့ဉာဏ်ကကျေပြန့်လာဟုတ်ရလားဒုက္ခကိုဒုက္ခလို့သိဖို့တော့အခက်ခဲရှိဘူးလေဒုက္ခကိုဒုက္ခလို့သိဖို့ကြတော့ဉာဏ်ပညာမြင်မှာကိုလိုလာတယ်ဘာလို့ဒုက္ခကိုဒုက္ခလို့ထင်ရတာတုံးလို့မေးရင်သူတို့ပြောရင်တော့မတည်ငြိမ်လို့ပဲကိုယ်ဝင်ဖြစ်လာပြီးတော့မရှိတော့ဘူးဝေရှင်သူ့ကိုကောင်းတယ်လို့ပြောရမလဲဒါစဉ်းစားရရှိတယ်နော်ဒါစိတ်ဓာတ်မရညာရှင်းတာဝေရှင်ကပြောပြတာပါဟုတ်လားဘာဝနာမရညာနဲ့သိကျင်နေဆိုရင်တော့မိမိခန္ဓာမှာသင်္ချမ်းဖြစ်နေတဲ့ယုံနာတဘာဝတရားတွေကိုတလဇက်တတိကပ်ပြီးတော့သိတင်နေအောင်ကြိုးစားဒါဆိုရင်အိဋ္ဌကိုသိနေမြင်မယ်အိဋ္ဌကိုသိနေများလာတာနဲ့မြဒုက္ခကိုနားလည်လာနိုင်တယ်အဲ့ဒီလိုအိဋ္ဌဒုက္ခကိုနားလည်လာပြီဆိုရင်ဟုတ်အနတ္တဆိုတာနားလည်ဖို့သိအခက်ခဲမရှိတော့အနတ္တဆိုတာမပြောတာတော့အစိုးမြရတဲ့သဘောအလုံးမလိုက်တဲ့သဘောအချင်းချင်းကလေးလေးကစဒီအိဆာဒုက္ခအနတ္တစာကိုတော့အလုံးမရိုးနေအောင်ပေးတဲ့ဦးရှင်တို့လည်းပြီးကြားဘူးခဲ့ကြတယ်မှတ်သားခဲ့ကြတယ်အလုံးရိုးနေအောင်ကြားဘူးထားတဲ့ဒီစကလုံးလေးသုံးလုံးကိုဘယ်အတိုင်းတားကြည့်ကိုဒီလေးလေးနဲ့နားလည်ထားတယ်ဆိုတာကတော့တကယ်ကိုပဲအလေးလက်ထားပြီးတော့စဉ်းစားတဲ့ကိစ္စဟုတ်လားခွန်အနတ္တဆိုတာဘာပြောတာအစိုးမြရဘူးအလုံးမလိုက်ဘူးဒီခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေဟာသူတို့ရဲ့ပုံမှာကိုဒီအစောအစိုးတရားလွန်မှုချုပ်ကန်နေတာဘာတခုမှမရှိသူတို့ကလည်းကိုယ့်ရဲ့အလိုကိုလိုက်ပြီးတော့ဖြစ်နေတာဘာတခုမှမရှိဘူးသူလည်းဖြစ်ပြရှိရဲ့ဖြစ်စရာရှိတဲ့အကြောင်းအားလို့ဆိုတာသူတို့လည်းဖြစ်နေကြတာဒီအနတ္တသဘာဝလေးကိုအထိုင်တဲ့သဘောပေါက်အောင်နော်လူငယ်တွေအနေနဲ့စိတ်ဓာတ်မရညာလေးလည်းရှင်းတတ်အောင်နော်ကျမ်းမာရေးမကောင်းတဲ့အခါမျိုးမှာစဉ်းစားကြည့်သိချင်းတယ်ခန္ဓာကိုယ်ကြီးကပေါက်ပြန်လို့မအီးမသာဖြစ်လာတယ်မတက်မတာဒုက္ခဝေဒနာတွေခံစားရတယ်ဒီလိုဆုံးမတဲ့အခြေအနေကိုဘယ်လိုမျိုးမှမတွေ့လို့မကြုံလို့ပါမတွေ့လို့မကြုံလို့တော့လည်းတွေ့ကြကြုံကြအကြောင်းကြီးရှိလာပြီဆိုရင်တော့တွေ့ကြရကြုံကြရတယ်အ အဲ့ဒီအချိန်မှာဩငါဟာဒီခန္ဓာကိုယ်ကြီးရဲ့ပုံမှာဘာမှအရှုတည်းရလွန်မှုချုပ်ကင်နိုင်မှုပိုင်မှုနိုင်မှုဘာမှမရှိပါလားဆိုတာအလွန်ထင်ရှားတယ်။တကယ်သာအရှုတည်းရလွန်မှုချုပ်ကင်နိုင်မှုပိုင်နိုင်မှုရှိမယ်ဆိုရင်အဲ့ဒါလိုဖြစ်လာကြအကြောင်းကိုမရှိဘူး။ဟုတ်တယ်မို့လား။ကံဖြစ်လာပြီဆိုတော့လည်းပုဂ္ဂိုလ်ကငါငါငါဆိုပြီးတော့ထင်လို့သာထင်နေကြရတာအဲ့ဒီငါဆိုသောငါမှာဘာအဆွမ်းတတိမှမရှိ။အဲ့ဒီအစဉ်မပြေမှုမသက်သာမှုကြီးကိုဖယ်ပြစ်နိုင်တဲ့အဆွမ်းရှိသလား။မရှိဘူး။ကိုယ်မှာအဲ့ဒီအဆွမ်းမရှိတဲ့အတွက်ကြောင့်စေဝါကိုအားကိုးကြရတာပေါ့ဟုတ်တယ်မို့လားကိုယ်မှာအဆွမ်းရှိတယ်ဆိုရင်ခက်ခက်လန်လန်စေဝါကိုတော့ပစံအကုန်ခံပြီးတော့ဝယ်ပြုပြီးတော့တောက်နေကြကြောင်းမရှိဘူးဟုတ်လားဒါကြောင့်ပြီးတော့ကောင်းတယ်တော်တော်ဒီကံမှာဖြစ်နေတဲ့သဘာဝတရားမှန်တယ်များဘယ်သဘာဝတရားမှန်ကိုယ့်အလိုကိုလိုက်ပြီးတော့ဖြစ်နေတာမရှိဘူးကိုကသူတို့ကိုနှမ်းမှုပြီးတော့အစိုးတရားချုပ်ကင်နိုင်တာလည်းမရှိဘူးဒါကဘာလို့ပြောတော့အနတ္တဟုတ်လားအဲ့ဒီအလေးစားဒုက္ခအနတ္တတိဒီခန္ဓာဒီဘဝရဲ့သဘောအမှန်ပါဟုတ်လားဒီအမှန်ကိုအမှန်တိုင်းသိတယ်မြင်တယ်နားတယ်ဆိုရင်ဒါပညာလို့ပြောရမှာကိုယ်ဉာဏ်ကပညာကိုအဓိပ္ပာယ်ဖွင့်နေတာနော်အေးအဲ့ဒီပညာကိုရင်းချင်အောင်ပွားများမယ်ဆိုရင်သစ္စာလေးပါးကိုထွန်းထွန်းပြီးတော့သိတယ်နိဗ္ဗာန်ရှာနာကိုမျက်မှောက်ပြုနိုင်တဲ့အချိန်အရင်အတွင်းမြင်မာတဲ့မဲ့ဉာဏ်ဆိုတာကိုတော့ရှားနိုင်ခဲ့ပေါ့ဟုတ်လားဒါဆိုရင်တော့ပညာထဲမှာသူကအလုံးအထက်တန်းကြတဲ့အထွတ်ထိပ်ကြတဲ့ပညာတွေကိုတော့ပိုင်ဆိုင်သွားတယ်လို့ဆိုရပါဟုတ်ရဲ့လားအဲ့တော့ပြည့်တဲ့ဘောင်းတော်ကောင်းတို့အလုံးတရားမှတန်ဖိုးကြီးတဲ့ဘုရားရဟန္တာရိယတော်ကောင်းကြီးများမြင်လို့နှစ်သက်တဲ့ဥစ္စာပစ္စည်းကြီးခုနှစ်မျိုးဟုတ်လားတတတိလဟိရိဥဒ္ဓမ္ပသုဒ္ဓစာကပညာအဲ့ဒီဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်မှတန်တယ်လူချမ်းသာခြင်းဝင်နိုင်တယ်လို့မြတ်စွာဘုရားဟောတယ်အဲ့မြတ်စွာဘုရားကသုတောကဒါတာလေးရဲ့အပြီးမှာဒုတိယဒါတာဆက်ပြီးတော့ဟောတယ်။နောက်ရောဟဏတတိရဲ့ချမ်းသာကြွယ်ဝမှုကိုတအံ့တဝန်လာပြီးတော့ရှောက်ထားတဲ့ဥက္ကအမတ်ကိုအကြောင်းပြုပြီးတော့ဟောနေတာနော်။ယသဣတိဓမ္မအသိအဋ္ဌိယပုရိသတ္တဝါပါဝေမဟာဓမ္မလောကေအာစီရောဒေဝမနုတိဒုတိယဒါတာလေး။ဒိဋ္ဌိကဘာပြောတော်များ။ဟောဒီလောကကြီးမှာယောက်ျားလေးပဲဖြစ်ဖြစ်မိန်းကလေးပဲဖြစ်ဖြစ်ဘယ်လိုလူမျိုးပဲဖြစ်ဖြစ်တကယ်လို့ကခုပြောခဲ့တဲ့ဥစ္စာပစ္စည်းကြီးခုနှစ်မျိုးပေါ်လာပိုင်ဆိုင်ထားမယ်ဆိုလို့ရှိရဲ့အဲ့ဒီပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ကိုတဲ့ပါဝေမဟာတနောလောကီအလုံးတရားချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်လို့ဆိုရမယ်တဲ့မဟာဒနာဆိုတဲ့အတုံးလုံးနဲ့တောင်ဟောတယ်မဟာဆိုတာကြီးကျယ်သောများပြားသောဒနာဆိုတာဥစ္စာပစ္စည်းမဟာကြွယ်ကြီးလို့ဆိုလို့လားယရဏမြတ်သုံးပါးနဲ့ကံကံရဲ့အကျိုးကိုယုံကြည်မှုကိုရအောင်တည်ဆောက်နိုင်တယ်ကိုယ်ဉာဏ်တရားကိုဖြူစင်အောင်ထိမ့်သိမ့်နိုင်တယ်။မကောင်းတာတွေကိုရှင်းရကောင်းမှကြောက်ကောင်းမှသိမယ်။ယေရှုဘုရားဒီသနာတွေနဲ့ပတ်သက်ပြီးတော့အသိဉာဏ်ဘုဒ္ဓတာကျွယ်ဝမယ်။ညီကတွေ့တာမှုနည်းတဲ့နေအောင်ကြိုးစားရင်းနဲ့ဆွတ်လွတ်နိုင်စွမ်းနေလေရှိမယ်။ဒီဘဝဒီခန္ဓာဒီလောကရဲ့အကြောင်းကိုမှန်မှန်ကန်ကန်သိတဲ့မြင်တဲ့ဉာဏ်ပညာလည်းရှိမယ်ဆိုရင်သူ့ကိုမဟာတဏအလုံးချမ်းသာကျွယ်ဝတဲ့ပုဂ္ဂိုလ်လို့ဆိုရမယ်တဲ့ယေရှုဘုရားက။အာစီယောဒီဝမတုတိနတ်နဲ့တကွာတော့ဟိုဒီလူလောကကြီးမှာဘယ်လိုလူမျိုးကမှဘယ်လိုတက်တော်ကမှသူ့ကိုအနိုင်အထက်ပြုတ်ပြီးတော့လူလူဖြစ်ရှိလို့လည်းမရဘူးလောအာမကံကျက်ရှိတဲ့ဥစ္စာပစ္စည်းတွေပေါ့ဟုတ်လားဒီတော့ပြိတ္တတော်ကဉာဏ်ရှိပါတယ်စံကျင်ပေတိကေလေးကိုဖြန့်ကျက်ပြီးတော့ဦးရင်ကတွေးကြည့်နေတယ်ဒီဥစ္စာပစ္စည်းကိုလည်းမျိုးကိုပိုင်ဆိုင်သူသည်အလွန်တရာချမ်းသာပြုံးတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ဆိုလို့ရှိရင်ဒီဥစ္စာပစ္စည်းကိုလည်းမျိုးကိုပိုင်ဆိုင်မှသာဘူးဆိုရင်တော့အလုံးစင်းရတော်မှာတဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ကအလိုလိုတည်ရောက်သွားတယ်။ဟုတ်တယ်မို့လား။စဉ်းစားကြည့်နော်။စဉ်းမနဲ့ယုံကြည်မှုကိုခိုင်မြဲအောင်မတည်ဆောက်နိုင်ဘူး။ကိုရင်းဒီလာကိုဖြူစင်အောင်မထိန်းသိမ်းနိုင်ဘူး။မကောင်းတာတွေကိုရှင်းရကောင်းကြောက်ကောင်းမှမသိဘူး။ယေရှုဘုရားဒေသနာနဲ့ပတ်သက်ပြီးတော့ဘာမဟုတ်တာမှမရှိဘူး။ညီကတွေ့တာမှုတွေနှလုံးဝတ်တို့မှုတွေနဲ့လုံးဖြတ်ခတ်ပြီးတော့ဘာဆွတ်လွတ်နိုင်ကြမှာလဲမရှိဘူး။ဝါခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိအောင်မြင်အောင်ကြိုးစားအားထုတ်တဲ့အပိုင်းအလွန်နေတဲ့အတွက်ကြောင့်ဘာမှကောင်းကောင်းကန်ကန်သိတာလည်းမရှိဘူးဝိရဝါဒရောင်ပြင်းပြင်းနဲ့ဘဝမှာဖြစ်တယ်လို့ပဲနေသွားတာနော်ကြာရစားစားဝါဝါမြေမြို့သွားလိုက်လာလိုက်ဒီလိုနဲ့ပဲပြောလိုက်ရှင်းလိုက်အချိန်လေးကုန်ပြီးတော့အသက်သာကြီးပြီးတော့ပညာဆိုတဲ့အနှစ်သာရအချိန်ကမရှိဘူးဆိုရပါစို့ဟုတ်လားအဲ့လိုဆိုရင်တော့လောကကြီးရဲ့အမြင်ကဥစ္စာပစ္စည်းတွေအများကြီးပိုင်ဆိုင်လို့တတိတယောက်လည်းဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ဓမ္မအမြင်ရကြည့်နေဆိုရင်တော့သူဒီလူရှင်ရဲ့တရားမျှတာဖြစ်တယ်။သဘောတူရလားဗျာ။မတူလို့လည်းမရအောင်နော်။ထားရစွာဗျာဒီတိုင်းဟောတာလေဟုတ်လား။ ဒါကြောင့်တရားတိလဟိတိဥဒ္ဓမ္မကုတ္တသာရပညာဒီတရား5မျိုးရှိတယ်ဆိုရင်လူချမ်းသာဒီတရား5မျိုးရှိမှသာလို့ဆိုရင်တော့လူစင်းရဲ့ပဲလူတိလနာလေးရောက်ဟုတ်လားဒါကြောင့်မေတ္တာပေါင်းတော်အောင်လို့ဒီနေ့ညလူစင်းရဲ့နဲ့လူချမ်းသာဆိုပြီးတော့တရားကောင်းခြင်းလေးပေးပြီးတော့ဘုရင်တို့တော့လူစင်းရဲ့ဆိုတာဘယ်လိုလဲလူချမ်းသာဆိုတာဘယ်လိုလူလဲဆိုတာလေးကိုပြောပြတာပါအဲ့ဒါဒီနေ့ညဦးစင်းသာလူချင်းရဲ့အတိအကျကို2မျိုးလူချမ်းသာရဲ့အတိအကျကို2မျိုး2မျိုးစီပြောမယ်လို့စေကူထားတာခု2မျိုးစီပြောလို့ပြီးသွားပြီသတ္တရာဒီနာဟိရုဓမ္မသုဒ္ဓဆာကပညာဒီတရား5ပါးရှိရင်လူချမ်းသာဒီတရား5ပါးမရှိရင်လူချင်းရဲ့ဒါဥက္ကသုတ်တံကိုခြေခံပြီးတော့ပြောလိုက်တယ်ပေါ့နောက်ဒုတိယပိုင်းနေနဲ့လူချင်းရဲ့အတိအကျ2မျိုးလူချမ်းသာရဲ့အတိအကျ2မျိုးကိုတယုတ္တဏိကေမဟာရကတယုတ်ပါရီတော်မှာလာရှိတဲ့ဒလိတသုတ်တံနဲ့အတ္တိတသုတ်တံကိုအခြေခံပြီးတော့လည်းကြိုးကြည့်ခြင်းနေတယ်။ဒါကရှိတော်တစ်မျိုးပေါ့။လူစင်းရဲနဲ့လူချမ်းသာကိုမြတ်စွာဘုရားကအမျိုးမျိုးဟောတာတက်ပြီးတော့ရှိတော်မျိုးစုံကနေဟောတာတွေရှိတယ်။အဲ့ဒါအခုခုနကပြောရတာကအလုံးအခြေခံကြတဲ့အမြင်ပေါ့နော်။ခုရှင်းပြီးတော့ပြောမှာကတော့အလုံးနဲ့ငဲတဲ့အမြင်လို့ဆိုကြပါလို့။ဘယ်လိုလူမျိုးဟာလူစင်းရဲလဲဘယ်လိုလူမျိုးဟာလူချမ်းသာလဲဆိုတာကိုနောက်ထပ်တနည်းတဖို့ရှုအောင်တမျိုးကနေမြတ်စွာဘုရားသုံးသပ်ပြအဲ့ဒါမြတ်စွာဘုရားရဲ့ခန္ဓာဘာကိုယဟန်တဘာရောက်လာပြီးတော့မေးကုန်မေးတာဗျာ။ဘာမေးလဲဆိုတော့ဒလိတောဒလိတောတိဗန္ဒီဥစ္စတိကိတ္တဝတ္တဒုက္ခဗန္ဒီဒလိတောတိဥစ္စတိတဲ့။ဗန္ဒီမြတ်စွာဘုရားဒလိတောဒလိတောတိဥစ္စတိဟောဒီလောကကြီးမှာစင်ရင်မွေးတည်သူစင်ရင်မွေးတည်သူလို့လူတွေပြောရတယ်တဲ့။နော်ဒလိဋ္ဌဆိုတာစင်ရင်မွေးတည်သူလို့အဓိပ္ပာယ်ရတယ်။အတ္တလိကဆိုတာချမ်းသာကြွယ်ဝသူလို့အဓိပ္ပာယ်ရတယ်။အဲ့ဒါလူတွေကစင်ရင်မွေးတည်သူစင်ရင်မွေးတည်သူလို့ပြောကြတယ်ဘယ်လိုလူမျိုးကိုစင်ရင်မွေးတည်သူလို့ဆိုရမလဲတဲ့။ဒါမြတ်စွာဘုရားခေတ်ကမိဘုံကလေးသူတို့ခေတ်ကလည်းပဲစင်ရင်မွေးတည်သူဆိုတာပြောတာပဲ။နောက်ဒီဒီခေတ်လည်းပြောရတာမရှိဘူးလား။ပြောတာပေါ့စင်ရင်မွေးတည်မှုပပျောက်ရင်းစင်ရင်မွေးတည်မှုလျှော့ချရင်းပြောတော့ပြောနေကြတာပဲဟုတ်လား။အင်းစင်ရင်မွေးတည်မှုပပျောက်ရင်းကတော့မဖြစ်နိုင်ဘူးလို့ဦးဇင်းကတော့ထင်တယ်ဟုတ်လား။ဘာဖြစ်လို့တော့တော့တတ္တဝါတွေဆိုတာကကိုယ်အကြောင်းတရားနဲ့ကိုလာကြတာ။နော်ကဘာမြည်ကြီးကိုညီအောင်ညှိလို့မရတယ်လို့စင်းရတဲ့လူဆိုတာကတော့ရှိနေမှာ။ဘာဖြစ်လို့ရှိမှာလဲလို့မင်းရင်စင်းရအောင်လုပ်နေကြတဲ့လူတွေကစင်းရမှာပဲ။စင်းရအောင်လုပ်နေကြတဲ့တတ္တဝါတွေကစင်းရမှာပဲ။လူတယောက်ကစင်းရအောင်လုပ်ထားတယ်အဲ့ဒါကိုတခြားတယောက်ကဒီလူကိုချမ်းသာအောင်လုပ်ပေးလို့မရ။ရရင်လည်းအပေါ်ရန်လောက်ပဲရမယ်။လူတွေဟာတယောက်နဲ့တယောက်ညီမျှဖို့ဆိုတာဘယ်တော့မှမဖြစ်နိုင်ဘူး။ဘာဖြစ်လို့မဖြစ်နိုင်တာလဲလို့မင်းရင်လုံးပုံတိုင်းပုံပြုံးပုံရှုံပုံတွေးပုံကြံပုံဆိုတဲ့ကံသုံးပါအမှုရာမတူရဘူး။ကိုနားတယ်လို့လုပ်ကြတယ်ကိုတင်လို့ပြောကြတယ်ဟုတ်လား။အဲ့ဒီဉာဏ်လေးကိုအခြေခံပြီးတော့လုံးပုံတိုင်းပုံပြုံးပုံရှုံပုံတွေးပုံခုံပုံဆိုတဲ့ကံတရားကြီးကွာခြားတဲ့အတွက်ကြောင့်အကျိုးရလက်ပိုင်းအနေမှာဘလို့မှတူရကြောင်းမရှိဘူး။ဟုတ်ရဲ့လား။ဒါတော့ဒါကဆက်မိလို့ပြောတာဟုတ်လား။ဒီစင်ရမွေးတည်သူစင်ရမွေးတည်သူလို့လောကကြီးမှာပြောကြလေဆိုတော့ပြောနေကြတာလေးတွေကိုအမှားရတော့ပြောမိတာပေါ့ဟုတ်လားခုမြတ်စွာဘုရားကမေးတယ်အဲ့ဒီညာကနော်ဘယ်လိုလူမျိုးကိုစင်ရမွေးတည်သူလို့ဆိုရမလဲတဲ့အဲ့လိုမေးတဲ့ခါကျတော့မြတ်စွာဘုရားရိုးရိုးလေးဖြေလုံလေးဘာမှနားမလည်ကြမရှိဘူးတတ္တံခောဘိက္ခုဘုဇင်္ဂနာအပ္ပဝိတ္တတအပ္ပဝိကတ္တတဏိတောတိဟုရှိသည်ဘိက္ခုစေတယံတတ္တနာခုနပါးလို့တော့ဘုဇင်ကလည်းဘုဇင်တရားတို့ကိုအဘာဝိတ္တတာပေါင်းရတဲ့အလိမရှိတဲ့ပုဂ္ဂိုလ်အဘဝုဒိကတ္တတာကျင်းပါများစွာမိမိတန်တမှာဖြစ်အောင်အထုတ်တဲ့အလိမရှိတဲ့ပုဂ္ဂိုလ်ကိုဒလိတော်တိဟုစတိစင်ရင်မွေးတည်တဲ့လူလို့ခေါ်ရမယ်တဲ့ဘုဇင်ခုနပါးကိုမပွားများတဲ့ပုဂ္ဂိုလ်ကိုစင်ရင်မွေးတည်တဲ့လူလို့ခေါ်ရမယ်တဲ့ဘုဇင်ခုနပါးရဲ့အတိတ်တွေကိုပြီးတော့ဦးဇင်ပြောပြပါမယ်အခုလုံးလုံးစီတော့ဒီတိုင်းနဲ့မှတ်ရမယ်နော်စင်ရင်မွေးတည်တဲ့လူဆိုတာဘုဇင်ခုနှစ်ပါးကိုပွားများအားထုတ်ခြင်းမရှိတဲ့ပုဂ္ဂိုလ်ကိုပြောတာပါတဲ့ဟုတ်လားဆက်ပြီးတော့နေတဲ့အဲ့ဒီရာမဲမြတ်စွာဘုရားကိုဆက်မိတဲ့ဆန့်ကျင်ဘက်မိကောအတ္တလိတောအတ္တလိတောတိဘာနေဥစ္စတိကိတ္တဝဒနုခောဘာနေအတ္တလိတောတိဥစ္စတိမြတ်စွာဘုရားတဲ့လောကကြီးမှာချမ်းသာကြွယ်ဝသူချမ်းသာကြွယ်ဝသူလို့လည်းပဲပြောကြတယ်ဘယ်လိုလူမျိုးကိုချမ်းသာကြွယ်ဝသူလို့ဆိုရမလဲတဲ့နော်စင်ရင်မွေးတည်မှုချမ်းသာကြွယ်ဝမှုမစင်းရဲချမ်းသာရဲဆိုတဲ့ဒီစေလုံးနှလုံးကလောကကြီးမှာအလွန်အသုံးပြင်ကျတဲ့စကလုံးနှလုံးလို့မဆိုနိုင်ဘူးလားအစင်းရဲမှာလူတွေဟာဒီမတန်ကြောက်တဲ့ချမ်းသာတာကိုတော့အတော်မှမမိုးရင်ဟုတ်လား ဒီချင်းရဲ့ချမ်းသာတဲ့ဆိုတာကြီးကလူကြီးရဲ့ခေါင်းထဲမှာအယံလွှမ်းမိုးတယ်လို့ဆိုနိုင်မလားဆိုနိုင်ခဲ့ခုမေးနေပြီနော်ချမ်းသာကြွယ်ဝတဲ့လူဆိုတာဘယ်လိုလိုမျိုးပြောရလဲဒီတော့မြတ်စွာဘုရားကစံကျင်ပဲမေးခွန်းဆိုတော့အချိန်ကလည်းစံကျင်ပဲဖြစ်မှာပေါ့နော်တတ္တံကောဘိက္ခုဘုဇင်္ဂန္တဘာဝိတ္တတဗုဒ္ဓိကရတ္တအတ္တိတောတိဟုသည်ဘိက္ခုရှင်သာယံတတ္တံခုနပန်းဟောတော်ဘုဇင်္ဂန္တဘုဇင်တရားတို့ကိုဘာဝိတ္တတပေါင်းများတဲ့အလေးရှိတဲ့ပုဂ္ဂိုလ်ဘုဒ္ဓိကရတ္တချိန်ပေါင်းများစွာမိမိတဏ္ဍာမှာဖြစ်အောင်အထုတ်လေးရှိတဲ့ပုဂ္ဂိုလ်ကိုအတ္တိတောတိဟုသည်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်လို့ဆိုရမယ်။ဘုရားရှင်ခုနပါးကိုပွားများအထုတ်နေလို့ဆိုရင်ဒီပုဂ္ဂိုလ်ကိုချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်လို့ဆိုရမယ်။ဒီတော့ဘေးတော်သူတော်တို့အလွန်ရိုးရှင်းတဲ့ဒေသနာလေးပါဟုတ်လား။ဘုရားရှင်ခုနပါးပွားများအထုတ်ခြင်းမရှိဘူးဆိုရင်လူရှင်ရဲ့ပဲ။ဘုရားရှင်ခုနပါးကိုပွားများအထုတ်နေအလေးရှိတယ်ဆိုရင်လူချမ်းသာပဲ။အဲ့လိုဆိုရင်ဦးဇင်းတို့လူရှင်ရဲ့လူချမ်းသာဆိုတာကိုပြည်ပြည်ဝဝနားလည်ဖို့အတွက်ဘုရင်ဆိုတာကိုပြည်ပြည်ဝဝနားလည်ဖို့လိုလာတယ်ပေါ့ဟုတ်တယ်မို့လားဘုရင်ရဲ့အတိအကျကိုမှနားမလည်ဘူးဆိုရင်ရှင်ရင်းချမ်းသာခြင်းရဲ့အတိအကျကိုပြည်ပြည်ဝဝနားလည်တယ်လို့မဆိုနိုင်ဘူးဟုတ်ရဲ့လားအေးတော့ဒီဘုရင်ဆိုတဲ့စကားလုံးလေးအပေတို့ရဲ့စိတ်ထဲမှာရှင်းနေကြပြီသားပါဟုတ်လားအေးကြီးစက်တုပ်ထဲမှာဘုရင်ကတုပ်ဆိုတာမပါဘူးလားဘုရင်ကတုပ်ကိုဘယ်လိုအနေထားမျိုးမှယူကြရလဲကျမ်းစာရေးမကောင်းတဲ့အနေထားမျိုးမှယူကြရလားဟုတ်လားကိုယ်ကျင်ကတုတ်ကိုရုပ်ဖတ်ပူဇော်လို့ရှိရင်နာယူကြည်ညိုလို့ရှိရင်ဇံဝါရီကောင်းတယ်ယောဂဗယကင်းတယ်ဖြစ်နေတဲ့ယောဂတွေလည်းပျောက်ကင်းတဲ့အစာကြီးတစ်ဖြင့်ယုံကြည်မှုတွေကိုကျင်တဲ့ဘုရားဘာသာဝင်တွေမှာမရှိဘူးလားဒါကလည်းပဲအကြောင်းပဲယုံကြည်ကြတာမဟုတ်ဘူးဗျာကိုကျင်တရားကိုနာယူလို့ယောဂတွေပျောက်ကင်းသွားတယ်ဆိုတဲ့တတိတာရကကမြတ်စွာဘုရားလက်ထက်တည်းကဘုရားအခိုင်အမာရှိနေတာကိုကျင်တို့တန်ယုတ်ပါဠိတော်ထဲမှာပထမဒုတိယတတိယသီလနာတုတ်တာဆိုပြီးတော့တုတ်တာအတူလေးသုံးပုံရှိတယ်အဲ့ဒီတုတ်တာလေးတွေကဘုရင်ကပုဂ္ဂိုလ်တာယူလို့ယောဂကြောက်ခင်းပုံကိုအတီးလင်းတတိသာရကတစ်ခုအနေနဲ့မှတ်တမ်းတင်ထားဒါလေးကိုကျမ်းကျင်းလေးပြောပြညဆောဘုရားလက်ထက်ကရှင်မောကတ္တဝကိုရုံမြတ်ကြီးဆိုတာပြည်သူကြားဝါးနော်ညဆောဘုရားကကိုရုံမြတ်ကြီးနဲ့ဒန်းလူထားပြီးတော့တောင်ချီးမြှောက်တာကိုခံရတဲ့ပုဂ္ဂိုလ်ပေါ့ညဆောဘုရားအဆုံးမသာသနာတော်မြတ်ကြီးကိုအလုံးကြောက်ကြကြီးစွာနဲ့နော်မပြောင်းမပြည့်အောင်ပရမတ္တန္တရာတင်တဲ့နေရာမှာဥဆောင်ခဲ့တဲ့တော့ဒကာတော်တို့ဦးဇင်းတို့ရဲ့ကျေးဇူးရှင်ကြီးလို့လည်းပဲဆိုရမှာအဲဒီရှင်မကတ္တပကိုရုံးမြတ်ကြီးဒီနေ့တော့လံကူထဲမှာတင်သုံးရင်းနဲ့တိုးထဲမှာရှိတဲ့အစိတ်ပန်းနဲ့ရဲ့အနံ့ကိုရှူရှင်းရလို့ဆိုပြီးတော့ယောဂဖြစ်တယ်အဲ့ဒါကူထဲမှာတပါးတဲ့ကျမကြီးဖောက်ပြန်ပြီးတော့ယောဂဝိဒနာနှိစ္စတာကိုခံရတယ်ကျေးဇူးမဲ့လူမရှိဘူးရှိကူမဲ့လူရှိတိုင်းမဲ့လူမရှိပါဘူးအဲ့တော့မြတ်စွာဘုရားတည်တော်မူမြင်တော်မူတဲ့အခါကျတော့ကြွားသွားပြီးတော့ခင်ထားအပ်တဲ့နေရာမှာထိုင်ပြီးတော့ဘုဇင်တရားကိုမြတ်စွာဘုရားဟောရတယ်။တတိမေကတ္တပဘုဇင်ကမယသမတ္တခန္ဓာဘဝိတဝုလိကတာပိညာယသံဘောဓာယနိဗ္ဗာန်ယသံဝတ္တံတိလို့အစချီပြီးတော့ဟောရတယ်။ဒီလိုကမပြောတာတော့ရှင်သာကတ္တပတဲ့ငါဘုရားကောင်းကောင်းဟောထားတဲ့ဘုဇင်ခုနပါးတရားတိပွားများမယ်ကြီးပါများစွာအားထုတ်မယ်ဆိုလို့ရှိရင်အဘိညာယသုံးသောဉာဏ်ဖြင့်သိခြင်းကသံဃောဓာယသစ္စာလေးပါးကိုထုတ်ထင်းပြီးတော့သိခြင်းကနိဗ္ဗာန်ယနိဗ္ဗာန်ဆန္ဒကိုမြတ်မောပြုခြင်းကသံဃောတန်တိဖြစ်ကုန်၏လို့လို့ထိတ်ရရတယ်။ငါဘုရားကောင်းကောင်းဟောထားတဲ့ဘုရင်ခုနှစ်ပါးတရားသည်ဟောတဏ္ဍဒေခာကောင်းကောင်းဟောထားတယ်ကောင်းကောင်းဟောတယ်ဆိုတာဘာလို့ထိတ်ရလဲ။ဟောထားတဲ့အချိန်ချမ်းသာမယ်ဆိုရင်တကယ်ချမ်းသာမှာပဲမဟုတ်မပြတ်မှန်တဲ့တရားလို့ထိတ်ရရတယ်။ဟုတ်လား။အဲ့ဒီရသော်ပြကောင်းကောင်းဟောထားတဲ့ဘုရင်ခုနှစ်ပါးကိုပါပွားများလေဆိုရင်အတူတူသုံးမျိုးပြတယ်။အပင်ညာရထူးသောဉာဏ်ဖြင့်သိတယ်။ထူးသောဉာဏ်ဖြင့်သိတယ်ဆိုတာဆိုတော့ကပြောခဲ့တဲ့ဒီခန္ဓာဒီဘဝဒီလောကရဲ့အနိစ္စဒုက္ခအနတ္တလို့ဆိုတဲ့လက္ခဏာရေးသုံးပါးကိုသိတဲ့မြင်တဲ့ဝိပဿနာဉာဏ်ကိုရည်ညွှန်းတာ။တမောဓာရသစ္စာလေးပါးကိုထူးထင်းပြီးတော့သိတယ်ဆိုတာကမဉ္ဇဉ်လေးပါးကိုရည်ညွှန်းတာ။နိဗ္ဗာန်ရနိဗ္ဗာန်ချမ်းသာကိုမြတ်မောပြုတယ်ဆိုတာကပုံဉာဏ်ဖြင့်ဒီဘဝတည်းမဲ့နိဗ္ဗာန်ချမ်းသာကိုကျင့်ပါများစွာမျက်မှောက်ပြုပြီးတော့နေနိုင်တဲ့အနေအထားကိုကြီးညွှန်းတာအထုတ်အကျိုးကျေးဇူးကြီးသုံးမျိုးပေါ့ဝိပဿနာဉာဏ်မဉာဏ်ပုံဉာဏ်တွေကိုရမယ်လို့ပြောတာဟုတ်ရဲ့လားအဲ့ဒါအဒီဝိညာဉ်ခုနှစ်ပါးကဘာတွေလဲဆိုတော့တတိတံဘောဇဉ်ဓမ္မဝိဇ္ဇာတံဘောဇဉ်ဝိရိယတံဘောဇဉ်ပိဋိတံဘောဇဉ်ပတ္တိတံဘောဇဉ်တမာတိတံဘောဇဉ်ဥပိ္ပခတံဘောဇဉ်တို့ဘောဇဉ်ခုနှစ်ပါးရှိတယ်ပြီးရင်အသေးစိတ်ကလေးနည်းနည်းရှင်းပြမယ်နော်အဲ့လိုမြတ်စွာဘုရားကအစဉ်အတိုင်းဘုရင်တပါးချင်းစီရဲ့စွန့်ရည်တတိစွန့်ရည်တတိဆိုတာလည်းအချမ်းမပေါ့ဒီဘုရင်ကိုပွားများရင် သူတို့ညာပြန်တိမဲ့ထွထွင်းရတိမဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရမယ်လို့ဒီလိုပြောလိုက်တာအဲ့ဒီဟောပြတဲ့ဘုရားတင်အားရဲ့စွန့်ရည်တတ်တိကိုဟောပြတဲ့ဒီဒေသနာလေးရဲ့အဆုံးမှာရှင်မသတ္တဝကုရမေကြီးကမြတ်စွာဘုရားကိုပါရှောင်းတုံဆိုတော့မြတ်စွာဘုရားတဲ့ဘုရားတရားတွေဟာအလွန်တရာမှကောင်းမြတ်လာပါလေဗျာဘုရားတရားတွေဟာအလွန်တရာမှကောင်းမြတ်လာပါလေဗျာလို့နှစ်ခွန်းဆက်လျှောက်လေးနှစ်တယ်ပေါ့နော်အဲ့လိုနှစ်ခွန်းလျှောက်ပြီးတဲ့နောက်မှာဒီဘုရားတရားရဲ့ပုံမှာနှစ်သက်တဲ့စိတ်ရဲ့အစွမ်းကြောင်းနေရှင်မသတ္တဝကုရမေကြီးရဲ့တဏ္ဍာမှာဆွဲကပ်နေတဲ့ယောဂတခါလေးပြောက်သွားတယ်နောက်လေအဲ့ဒီယောဂဘယ်တော့မှပြန်ပြီးတော့မဖြစ်တော့ဟုတ်လားဒါကဘုရားတရားရဲ့ဆွမ်းရည်တတိမတန်းတင်တာနော်ဟေးဘာဦးဇင်းတို့ဒုတိယကိလ္လမတုတ်တာမှာကြတော့ရှင်မောကလကုရမေကြီးယောဂကတ္တာအဲ့ဒါကိုမြတ်စွာဘုရားနီးလူပဲကြွသွားပြီးတော့သုံးတော့ကရှင်မသတ္တပကိုဟောတဲ့ပုံစံအတိုင်းပဲနီးလူဟောတာဘုရားတရားခုနှစ်ပါးကိုပွားများရင်ထူးသောဉာဏ်ဖြင့်သိမယ်ထူးထွင်းပြီးတော့သိမယ်လေးပါးချမ်းသာကိုမျက်မှောက်ပြုရမယ်ဆိုပြီးတော့အသေးလေးဟောတာဟောပြီတယ်ဟောပြီရောရှင်မဘဂလကုရမေကြီးကလည်းနှစ်ခွန်းဆက်ပြီးတော့ရှောက်တယ်။ယေရှုဗျာဘုရင်တရားတွေကအလုံးမကောင်းမြတ်လာပါလေဗျာ။ဘုရင်တရားတွေကအလုံးမကောင်းမြတ်လာပါလေဗျာလို့ရှောက်လို့ပြီးတော့နှစ်သက်တဲ့စိတ်ရဲ့အစွမ်းကြောင့်ဒါတိထားရနော်။ဘုရင်တရားကိုနှစ်သက်တဲ့စိတ်ရဲ့အစွမ်းကြောင့်ယောဂပြောင်းသွားတယ်။ဒါကဒုတိယကိလ္လနာတုတ်တံ။နောက်တတိယကိလ္လနာတုတ်တံမှာတော့ယေရှုဗျာကိုတော်တိုင်လေလာယောဂဆွဲကပ်တယ်။အဲ့မှာယေရှုဗျာကရှင်သာမဏေဘုရားရဲ့ဒီဖြစ်တဲ့စုံမမတွေကိုခေါ်ပြီးတော့စိတ်သာစုံနာတဲ့ရဲ့ဉာဏ်ထဲမှာဘုရင်တရားတွေကိုထင်ရှားစေလို့လို့အမိန့်ရှိတယ်။အစုံနာကလည်းရဟန္တာပုဂ္ဂိုလ်ကြီးပဲ။တရှင်စုံမတွေကအဲ့ဒီမှာမြတ်စွာဘုရားကိုဘုရင်တရားကိုခေါ်တာ။တတိမေဘန္တိဘုရင်ကဘဂဝတသမ္မာဒက္ခတာဘာဝိတာဂုဏိကတာဗေညာယသမ္ဘောဒာယနိဗ္ဗာနာယသဝတ္တံတိ။မြတ်စွာဘုရားမြတ်စွာဘုရားကောင်းကောင်းဟောတာလေဘုရင်ခုနှစ်ပါးဆိုတာပေါင်းများမယ်ဆိုရင်ဒီပေါင်းများဆိုအထုတ်မယ်ဆိုရင်ထူးထောင်းဉာဏ်ဖြင့်တည်ခြင်းကထူးထွန်းပြီးတော့တည်ခြင်းကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းကဖြစ်ပါလေဗျာလို့ပြောဟောပြတာပဲအဲ့တော့မြတ်စွာဘုရားကစုံမမတည်ဟောတဲ့အဲ့ဒီဘုဇင်တရားကိုနာယူတယ်တဲ့ယူယူတည်တည်နာယူတယ်စဉ်းစားကြည့်နော်မြတ်စွာဘုရားတရားနာတရားဆိုတာမြတ်စွာဘုရားဟောပြမှတတ္တဝါတွေသိကြရတာဒါကိုမြတ်စွာဘုရားကတရားနာတယ်ဆိုတော့အလွန်စဉ်းစားရရင်ကောင်းတဲ့အနေအထားလေးပေါ့ဘာလို့မြတ်စွာဘုရားတရားနာတာလို့တရားနာခြင်းရဲ့အခမ်းကဏ္ဍဒီအလုံးရင်းပါတယ်လို့သိတည်ခြင်းလို့တရားနာပြတာလားတရားတော်ကိုဂုဏ်ပြုခြင်းလို့တရားဆိုတာအလုံးမြင့်မြတ်တယ်ဆိုတာကိုသိတည်ခြင်းလို့တရားနာပြတာလားအကြောင်းတွေကတော့မျိုးမျိုးရှိနိုင်တာပေါ့နော်။ဘာကြောင့်တရားနာတာလဲဆိုတာကတော့ဦးဇင်းတို့တော့ညံမမီလို့တိတိကျကျမပြောတတ်ဘူးပေါ့နော်။ဒါပေမဲ့မြတ်စွာဘုရားတရားနာခဲ့တယ်ဆိုတာကတော့အပြည့်ချာပဲ။အဲ့ဒါမြတ်စွာဘုရားလည်းအဲ့ဒီတရားကိုနာလဲပြီးရောမြတ်စွာဘုရားလည်းနှစ်ခွန်းဆက်ပြီးတော့ပြင်ရှိတယ်နော်။တိုက်ဆိုင်မှုတွေလို့တော့ပြောလို့မရဘူးဟုတ်လား။စိတ်သာဆုံးသာတဲ့ဘုရင်တရားတွေဟာကောင်းမြတ်လာတယ်ဘုရင်တရားတွေဟာကောင်းမြတ်လာတယ်အဲ့လိုနှခုဆက်အမင်းရှိပြီးတော့အဲ့ဒီဘုရင်တရားတွေရဲ့ပုံမှာနှစ်သက်တဲ့စိတ်ရဲ့ဆွမ်းကြောင့်မြတ်စွာဘုရားရဲ့တဏ္ဍာမှာဆွတ်ကနေတယ်လင်းလာတယ်တခါလည်းပြောင်းသွားဟောနော်ဒါကိုဦးဇင်းတို့ဘုရင်ကတုတ်တဲမှာဝိညာတိသအဝါဒတိဏ္ဍနံတိမဟေတိဏ္ဍမဂ္ဂဟတ္တကိလေသာဝပတ္တလူပတ္တိဓမ္မတံဣတိနာသစ္စာဝိညာသုတိတိဟောတုတဗရာဒီလိုမျိုးဟုတ်လားနော်ဘုရားမှုရှိတဲ့မထေရကြီးသုံးပါးဘုရင်တရားရဲ့အစွမ်းတတိယောင်ယောဂပြောက်သွားတာမက်ဖြင့်ပင်ရှားအပ်သောကိရိတာတွေတဖန်ပြန်၍မဖြစ်တော့တဲ့ကဲသို့ပြောက်တော်တဲ့ယောဂနောက်ထပ်တစ်ခါဆက်ပြီးတော့ဖြစ်လာတာမရှိတော့ဘူးတဲ့။ဤမှန်ကန်တဲ့တစ္ဆာတကယ်ကြောင့်တတ္တဝါတွေချမ်းသာပါစေ။ဟုတ်လား။ဒါဘုရင်တရားကယောဂကိုပြောက်ကင်းစေတယ်ဆိုတဲ့တတ္တိသာရကဟုတ်လား။ဒါနဲ့ဒီနေမှာဦးဇင်းတို့စဉ်းစားတဲ့အခုတော့ရှိတယ်ဘုရင်တရားကိုရုပ်ဘတ်ပူဇော်တဲ့နိုင်ဝတဲ့ယောဂတွေကပျောက်သွားကြရောလားဆိုတဲ့မေးခွန်းနောက်အကပြောနေတဲ့လူတွေယုံကြည်မှုနေတဲ့ပုဂ္ဂိုလ်တွေကကိုယ်ဘုရင်တရားဟောတိုင်းနာတိုင်းနာယောဂပျောက်မယ်ဆိုရင်ရှိမှအချိန်ကနေပြိထားဖို့ပဲရှိတာပေါ့လို့သူကပြောမှာပေါ့ဟုတ်တယ်မဟုတ်လားအဲ့တော့ဒီနေ့မှာဦးဇင်းတို့လက်ရှိဆိုဘုရားကြီးဘောဓိဝိဒ္ဓယဒီပိထဲမှာဒီဘုရင်တရားကိုနာယူလို့ယောဂပျောက်တယ်မပျောက်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ရေးထားတာလေးတစ်ခုစိတ်ဝင်စားတယ်ရှိတယ်ဘာရေးထားလဲဆိုတော့ဘုရင်တရားကိုနာယူလို့ယောဂကြောက်တယ်လို့ဆိုတဲ့နေရာမှာတဲ့ဘုရင်တရားရဲ့အဓိပ္ပာယ်ကိုကောင်းကောင်းနားလည်ရမယ်တဲ့ဘုရင်တရားရဲ့အဓိပ္ပာယ်ကိုကောင်းကောင်းနားလည်ရမယ်တဲ့ပြီးရင်ဒီဘုရင်တရားရဲ့ပုံမှာတတ္တပတ္တနာအာကြီးလှမတာနဲ့ကြောက်နိုင်လေတဲ့နှလုံးတော်ဆက်ပြောတယ်တတ္တပတ္တနာတတ္တဆိုတာယုံကြည်မှုနောက်ဘုရင်တရားတွေဆိုတာအလုံးမြင့်မြင့်တယ်လို့ယုံကြည်မှုပတ္တနာဆိုတာဒီဘုရင်တရားရဲ့ပုံမှာအလုံးစိတ်ထဲကလှိုက်လှဲလှဲကြီးညိုတာကြီးလင့်တာဟုတ်လား ဲ့ဒီတတ္တပတ္တနာအာကြီးပြီးတော့ကိုဉ္ဉ္တရားရဲ့အသေးတွေကိုနားလည်ပြီးတော့နာယူမှသာနဲ့ယောဂကကြောက်နိုင်တာပါတဲ့ကိုဉ္ဉ္တရားရဲ့အသေးတွေကိုလည်းနားမလည်ဘူးယုံကြည်တာလေးကြီးညိုတာလေးလည်းသိမ့်မရှိဘူးယောဂကြောက်မယ်ဆိုလို့သာနားလည်ရတယ်ဆိုတာမျိုးဆိုရင်တော့ကြောက်ချင်မှကြောက်မှာပေါ့ပြီးတော့နောက်တစ်ခုရှိတာကကိုဉ္ဉ္တရားရဲ့အသေးတွေကိုလည်းနားလည်တယ်ယုံကြည်မှုတွေကြီးနေမှုတွေလည်းရှိပါလေဒါမဲ့နာယူတိုင်းကြောက်မလားဆိုဒါလည်းကြောက်မယ်လို့တော့အာမမခံနိုင်ဘူးလို့ဦးဇင်းကတော့ဆိုခြင်းတယ်ဒါဦးဇင်းရဲ့အမြင်ပေါ့နော်ဘာဖြစ်လို့လဲတတ္တဝါတွေဆိုတာဘဝများဆိုတာတန်လျာတဘာတော့တတ္တဝါတွေရဲ့ပုံမှာနှိမ့်ဆက်နှင်းစင်းနေတဲ့ကံတရားတွေဆိုတာတချို့ကလုံလုံကျူးကျူးလုပ်ခဲ့တာတွေရှိတယ်အဲ့ဒီကံတွေကလည်းတကယ်လို့အကျိုးပေးခွင့်တန်နေမယ်ဆိုရင်ဦးဇင်းကတော့ကိုရုပ်ဘပူဇော်နာယူလည်းပဲလုံးဝကကြောက်မှာမဟုတ်ဘူးလို့ဒါကတော့ဦးဇင်းကသုံးသပ်ကြည့်တာ။ဘာဖြစ်လို့လဲဆိုတော့ဓမ္မဝိပါကိုအစင်တည်ရောလို့သာရှိတာမဟုတ်ဘူးကမ္မဝိပါကိုအစင်တည်ရောလို့လည်းရှိတာပဲဓမ္မဝိပါကိုအစင်တည်ရောဆိုတာဘာပြောတာသူတော်တရားရဲ့ဆွမ်းကြီးတတိဆိုတာအအောင်စရာကောင်းတော့အနည်းနည်းစံကြေကြီးမာတယ်လို့ပြောတာအဲ့လိုပဲကမ္မဝိပါကိုအစင်တည်ရောလောကီရဲ့အလုတ်တည်ရဲ့အကျိုးရလဟာလဲအအောင်စရာကောင်းတော့အနည်းနည်းတဲ့ကြီးကြေတဲ့ဟုတ်တယ်မဟုတ်လားဒါကြောင့်အစင်တည်ရသဘောတွေရှိတယ်နော်ဓမ္မကလည်းအစင်တည်ရသဘောပဲကိုယ်လုတ်ခဲ့တဲ့ကံတရားတွေကလည်းအစင်တရားတော့ပဲအတော့ပြမပြောင်းကံတရားမှပြောလို့မရဘူးသို့တော်ဝိညာဉ်ကံတမှုဘုအလုကံတရားတွေနှိမ့်ဆက်လို့မဟုတ်ဘူးပြစ္ဆုတ်ပါမအနေထိုင်မတက်လို့အမြင်မြင်သောအကြောင်းကြောင့်ဖြစ်တဲ့ယောဂလေးတွေဆိုရင်တော့ကိုယ်ရှင်တရားကိုနားယူပူဇော်ရင်းနဲ့ကြောက်သွားနိုင်တာတွေတော့ရှိနိုင်တာပဲဒါကြောက်ခဲ့တဲ့တတိကာရကလည်းအတည်ရင်ရှိရတာပဲဒါကြောင့်ယုံကြည်မှုနဲ့အားကိုးမယ်ဆိုရင်တော့ကိုယ်ရဲ့ယုံကြည်မှုသိမြင်မှုနဲ့ထိုက်တန်တဲ့အကျိုးရလကတော့ခံစားရမှာပဲဟုတ်လားဒါပေမဲ့ညံ့ညတ်ကြတာသဘာဝကျကြတော့နားလည်တတ်ဖို့မလိုဘူးလားလိုတယ်အဲ့ဒီနေရာမှာဦးရှင်တို့အဓိကပြောချင်တာကဦးရှင်တရားကယောဂကိုကြောက်စီတယ်မကြောက်စီဘူးဆိုတာကိုအဓိကပြောချင်တာမဟုတ်ပါဘူးဦးရှင်တရားကိုပွားများရင်လူချမ်းသာဦးရှင်တရားကိုမပွားများရင်လူစင်ရင်ဆိုတာကိုအဓိကပြောချင်တာအဲ့တော့စဉ်းစားနေချင်တာကအကျိုးနဲ့အကြောင်းနဲ့ယုံကြည်ရှိရှိလေးစဉ်းစားနေချင်တာကဘယ်နဲ့ကြောင့်ကိုယ်ရှင်တရားကိုပွားများအထုတ်တာနဲ့ပဲလူချမ်းသာဖြစ်သွားရတာတို့ကိုယ်ရှင်တရားကိုပွားများအထုတ်မှုမရှိတာနဲ့ပဲဘလို့ကြောင့်လူရှင်ရဖြစ်ရတာတို့ဒါလေးကိုစဉ်းစားသိချင်းတာဟုတ်လားဒါကလည်းကိုယ်ရှင်တရားရဲ့အသေးတွေကိုနားလည်မှအဲ့ဒါကိုကောင်းကောင်းသဘောပေါက်မှာဗျဟုတ်လားအဲ့တော့ကိုယ်ရှင်ရဲ့အသေးတွေကိုဦးရှင်တို့ရှင်းပြမယ်နော်ကျန်တဲ့အချိန်လေးမှာကိုယ်ရှင်ရဲ့အသေးတွေကိုရှင်းပြမယ်ဟုတ်လားအဲ့တော့ကိုယ်ရှင်ဆိုတဲ့စကားလုံးကဘောဓိဆိုတဲ့စကားလုံးရဲ့အင်္ဂါဆိုတဲ့စကားလုံးရဲ့ဒီစကားလုံးနှလုံးကိုပေါင်းတာလားဘောဓိအင်္ဂါဘုဇင်္ဂဘောရိယအင်္ဂါဘုဇင်္ဂဟုတ်လားဘောဓိဆိုတာဘာပြောတာဘောဓိဆိုတာသစ္စာ၄ပါးကိုထုတ်ထွင်းပြီးတော့တည်တဲ့မဉ္ဇဉ်၄ပါးကိုဘောဓိလို့ပြောတာအင်္ဂါဆိုတာကအင်္ဂါအစီအပိုင်းအကြောင်းအင်္ဂါအစီအပိုင်းဆိုလိုတာကမဉ္ဇဉ်ရခြင်းရဲ့အင်္ဂါအစီအပိုင်းလို့ဒီလိုပြောတာဟုတ်လားဒါကိုဘုရားရှင်လို့ခေါ်တာနော်ဒီအင်္ဂါတွေပြည့်စုံမှမဉ္ဇဉ်ကိုရမယ်ပေါ့ဆိုလိုတာဘုရားရှင်တရားဘလောက်လေးနဲ့တည်းဆိုတာထင်ရှားတယ်ဟုတ်လားဒီအင်္ဂါတွေပြည့်စုံမှမဉ္ဇဉ်ကိုရနိုင်တာမဉ္ဇဉ်ရဖို့အတွက်လိုအပ်တဲ့အင်္ဂါအစီအပိုင်းဒါကိုဘုရားရှင်လို့ပြောတာအဲ့ဒီဘုရားရှင်ကခုနှစ်ပါးရှိတယ်လို့ဆိုတော့ပြောရတယ်နော်အေးတော့ဒီမြတ်ဘုရားရှင်တို့ဘုရားရှင်တရားနဲ့ပတ်သက်ပြီးတော့လေဒီဆိုဘုရားကြီးကဘုရားရှင်ဆိုတာလေးကိုဘောဓိအင်္ဂါမဉ္ဇဉ်ရဲ့အစီအပိုင်းအင်္ဂါအစိမ့်မင်းဆိုတာလေးကိုအတောင်အလက်လို့ဒီလိုသုံးတာလည်းရှိအတောင်အလက်ဆိုတာညက်တင်မှရှိတာဟုတ်လားအဲ့ဒါညက်တင်ရဲ့သဘာဝနဲ့ဘုရင်တရားရဲ့သဘာဝလေးကိုနှိုင်းရှင်ပြီးတော့ရေးပြတာစိတ်ဝင်စားတယ်ကောင်းတယ်တရားမလို့စဉ်းစားကြည့်ညက်ကလေးတွေကလောရခီးကိုပြန်တန်းသွားနိုင်ဖို့အတွက်တမွေးခွားမှုတွေပြည့်စုံမှုတွေကိုသူအများကြီးစောင့်ရတယ်ညက်တင်မွေးလာတယ်ဆိုတာပထမဆုံးအမိဝမ်းငုံတွေကလည်းပြီးတော့အဖြစ်နဲ့အရင်မွေးရတယ်ပြီးရင်အမေကဝတ်ပြီးမှအဘူတဲ့အမေတဲ့ကြောင့်အဲ့ဒီဥက္ကုံကိုဖောက်ထွက်ပြီးတော့ဒုတိယဆက်ဥရင်းကနေအကောင်ဖြစ်နေနောက်တစ်ချိန်မွေးရတယ်ဂိဇတ္တဝါလို့ခေါ်တယ်နှစ်ချိန်မွေးရဟုတ်လားအဲ့လိုအကောင်လေးဖြစ်လာပြီဆိုတော့ဒီမျက်ကသူပြင်ရင်နဲ့နေရာကိုပြန်လို့ရပြီလားပြန်ရသေးတယ်တော့အတောင်နဲ့မစုံသေးဘူးအတောင်မှမစုံသေးပဲနဲ့ဘယ်လိုလုပ်ပြန်လို့ရမှာတော့အဲ့တတိယအတောင်စုံမှသာနေသူဟာလောရကြီးကိုပြန်တတ်နိုင်အဲ့လိုပဲဦးရင်တို့တတဝါတွေပုထုဇဉ်ပုံမှန်နေအရိယဘုံကိုပြန်တန်းနိုင်ရည်ဆိုရင်ဦးရင်ခုနပါအတောင်လဲဆုံရမေးတဲ့ဟောဒါကိုပြောရတာဆိုရင်ဆိုရင်အတုံးလုံးလေးကအရင်စိတ်ဝင်စားတဲ့အခါပုထုဇဉ်ပုံမှန်နေအရိယဘုံကိုပြန်တန်းသွားခြင်းနဲ့ဆိုရင်အရိယဖြစ်ခြင်းနဲ့ဆိုရင် နေလုံးမျက်မှောက်ပြည့်နေတဲ့ဆိုရင်ဟုတ်လားအဲ့ဒါကိုတော့ဥမာလေးပေးတာဗျာနေ့ကလေးကဥအပြင်နဲ့အမိဝါးလုံးနဲ့ကအရင်ထွက်လာတယ်လို့တတ္တဝါတွေကလည်းပဲပထမအဆင့်စိတ်ကိုတည်ငြိမ်အောင်လုပ်ရမယ်တဲ့ဥရုဇင်ဘဝနဲ့အရိယာဘုံကိုပြန်တန်းနိုင်ရည်လဲဆိုရင်ပထမအဆင့်မလုပ်ရမယ်စိတ်ကိုတည်ငြိမ်အောင်လုပ်ရမယ်တဲ့ဆိုကြီးရည်ရဘုံလေးအရိယာပြောရမယ်ဆိုရင်နော်ဘဝတန်တဲ့အချိန်လုံးကပါလာတဲ့စိတ်ယူစိတ်နောက်ကိုအရင်ကြောက်အောင်လုပ်ရမယ်တဲ့ဟုတ်လားဒါကတော့ဥမီရဲ့စိတ်ကိုဘယ်လိုပြောရအောင်စိတ်ယူစိတ်နောက်လို့ပြောရအောင်နော်ဟုတ်လားဒါကဘာဝနာတရားနဲ့နောက်ဆက်ဆက်ပြီးတော့တွေးကြည့်မယ်ဆိုရင်ဒါကတော့ဥမီရဲ့စိတ်ကစိတ်ယူစိတ်နောက်အဆင့်နဲ့ရှိနေတာဒါကြောင့်ဒါကိုတည်ငြိမ်အောင်ရင်ကြိုးစားရမယ်အာနာပါနကမ္မထာသုံးဖို့ကာယကတ္တပတိတစ်မျိုးမျိုးနောက်ခန္ဓာကိုယ်မှာတတိကတဲ့လုပ်ငန်းရှင်လေးကိုဆွေးနွေးအားထုတ်ပြီးတော့စိတ်ကလေးကိုညင်အောင်တည်အောင်ကြိုးစားရမယ်။ဒါဥအဖြစ်နဲ့အမိဝါးဟောင်းတွေကထွက်လာတာနဲ့တူရင်းလေး။နောက်ဥတွေကနေပြီးတော့ဒုတိယဆင့်အကောင်ကလေးအနေနဲ့ထွက်လာဖို့မလိုဘူးလား။လို့လေ။အဲ့ဒါကဘာကိုပြောတာလဲဆိုတော့စိတ်တည်ငြိမ်လာပြီဆိုရင်ဒီရုပ်နာခန္ဓာသဘာဝတရားတို့ရဲ့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးကိုတည်တဲ့မြင်တဲ့ဉာဏ်ကိုရအောင်ကြိုးစားရမယ်တဲ့။အဲ့ဒီအနိစ္စဒုက္ခအနတ္တကိုမြင်မှတာနဲ့ဒါရုပ်ရင်းချင်းချင်းနဲ့အဝိဇ္ဇာဥပုံကိုဖောက်ခွဲပြီးတော့ထွက်လာတယ်လို့ဆိုရမယ်တဲ့ဟောဒါဒုတိယအကောင်ကလေးအနေနဲ့ဥရေကနေထပ်မှန်ပြီးတော့မွေးဖွားလာနှစ်ချိန်ရှိနေတော့မွေးလာစိတ်ကြည်ငြိမ်ဖို့ကပထမမွေးဖွားခြင်းအနိစ္စဒုက္ခအနတ္တကိုမြင်ဖို့ကဒုတိယမွေးဖွားခြင်းအဲ့ဒီအနိစ္စဒုက္ခကိုအနတ္တကိုမြင်ုံညနဲ့နော်အရိယာဘုံကိုပြန်တန်းသွားနိုင်ပြီလားဆိုတော့ဘယ်မပြန်တန်းနိုင်နေဘူးနှစ်ကလေးအတောင်ဆုံးဖို့လိုတယ်လို့အဲ့ဒီအနိစ္စဒုက္ခအနတ္တကိုမြင်ထားတဲ့ပုဂ္ဂိုလ်ကလည်းပဲဘုရင်ခုနပါးဆိုတဲ့အတောင်အလက်ဆွံ့ရအောင်မယ်တဲ့အဲ့ဒီကြတော့မှပြန်တတ်နိုင်မယ်ကဲဘုရင်တရားရဲ့အရေးပါပုံမှာဘလောက်ကြီးကျယ်လဲဆိုတာမသိကြဘူးလားသိကြတယ်အဲ့လိုဆိုရင်ဦးဇင်းတို့ဘုရင်ခုနပါးရဲ့အတိတ်ကိုဆက်ပြောမယ်နော်ခုဘုရင်ရဲ့အတိတ်ကပြောခဲ့ပြီနော်ဘောဓိအင်္ဂဘုရင်ကဘောဓိဆိုတာမဉ္ဇဉ်အင်္ဂဆိုတာအစိပန်းမဉ္ဇဉ်ရဲ့အစိအပန်းဟုတ်ရဲ့လားအဒီနာမှာသဘောတစ်ချက်ရှိတယ်သဘောရဲ့အစိပ်ပိုင်းပါရှိမယ်လို့ခြေတော်လေးချောင်းရှိမယ်အောက်ကခြေကျုပ်ရှိမယ်အပေါ်မှာပေါင်လေးတွေကခွေလာတာရှိမယ်ပြီးမှအပေါ်ကခင်းကြီးတင်လာတာရှိမယ်ဒါပါလေသဘောရဲ့အစိပ်ပိုင်းအဲ့ဒါကြီးပြည့်စုံမှသဘောရဲ့ပေါ့သဘောပေါက်လာတယ်အေးအဲ့တော့ဦးဇင်းတို့ဘုရင်ခုနကမင်းညာရဲ့အစိပ်ပိုင်းကဘာလို့လဲဆိုတော့သောဘကပြောခဲ့ပြီတတိတန်ဘောဇင်ဓမ္မဝိဇ္ဇာတန်ဘောဇင်ဝိရိယတန်ဘောဇင်ပိဋိတန်ဘောဇင်ဝတ္တိတံဘောဇဉ်တမာတိတံဘောဇဉ်ဥပေက္ခတံဘောဇဉ်ဘယ်နှပါခုနှပါပြန်ပြောမယ်တတိယဓမ္မဝိဇ္ဇာရဲ့ဝိရိယရဲ့ပိဋိရဲ့ပတ္တိရဲ့တမာတိရဲ့ဥပေက္ခရဲ့ဟုတ်လားဒါကိုဦးဇင်းတို့ပြန်တော့တော့မှတ်လို့လွယ်အောင်ဦးဇင်းအပိုင်းလေးတွေပိုင်းပြီးတော့ပြောမယ်နော်တတိယဓမ္မဝိဇ္ဇာရဲ့ဝိရိယရဲ့ကိုတရွဲမှတ်ပိဋိနဲ့ပတ္တိကိုတရွဲမှတ်တမာတိနဲ့ဥပေက္ခကိုတရွဲမှတ်ဘယ်နှပါခန္ဓာပါအဲ့ဒီခန္ဓာပါရဲ့အသေးစိတ်အသေးငယ်လေးကိုဦးဇင်းကြံတဲ့အချိန်လေးမှာအတူတူလေးပြောပြမယ်ဟုတ်လားတတိဆိုတာဘာပြောတာတော့တတိဆိုတာဦးဇင်းရဲ့အောက်မေ့ခြင်းအမှတ်ရခြင်းပေါ်လို့တော့အကျဉ်းမြင်ကြောတက်ပြီးသားတတိဆိုတာအောက်မေ့တဲ့သဘောအမှတ်ရတဲ့သဘောမှတ်နေဒါမင်းဘာဒီကိုအောက်မေ့တာတော့ဘာဒီကိုအမှတ်ရတာတော့ဟောလိုလာပြီနော်လိုလာပြီနော်ဘာဒီကိုအောက်မေ့အမှတ်ရတာကိုတတိလို့ခေါ်တာတော့ဒီနေရာမှာမိမိကနာမှာဖြစ်စဉ်အကြောင်းရှိလို့ထင်ရှားဖြစ်ပေါ်လာတဲ့ယုံနာသဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းမှန်မှန်ကန်ကန်အောက်မိတ်အမှန်ရနေတဲ့သဘောကိုတည်ရင်းလို့ပြောတာ။ထပ်ပြောမယ်။ကိုယ်ကနာမှာဖြစ်စဉ်အကြောင်းရှိလို့ဒလဆက်ဖြစ်ပေါ်နေတဲ့ယုံနာသဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းမှန်မှန်ကန်ကန်တိနေတဲ့သဘောအောက်မိတ်အမှန်ရနေတဲ့သဘောလေးကိုတည်ရင်းလို့ပြောတာ။လူငယ်တွေနားလည်အောင်ပြောရင်တော့ကိုဘာဖြစ်နေတယ်လဲဆိုတာကိုအောက်မိတ်နေတဲ့သဘောလေးအမှန်ကအမှိတ်အမှတ်ရနေတဲ့သဘောလေးဒါကိုတတိလို့ပြောတာဟုတ်လားဖုန်းနံပါတ်တွေကိုအမှတ်ရတာကိုတတိလို့ပြောတာမဟုတ်ဘူးနော်အဲ့ဒါကအရက်ထဲမှာပြောတဲ့တတိဟုတ်ရဲ့လားခုပြောတဲ့တတိကခန္ဓာရဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းအမှိတ်အမှတ်ရနေတဲ့သဘောလေးဒါကိုတတိလို့ပြောတာဒီတတိကဘုရင်တရားတွေထဲမှာအခြေကအကြလုံးအရေးကြီးဆုံးတရားပဲသူရှိလို့ရှိရင်ကျန်တာတွေကတဖြည်းဖြည်းနဲ့ပြည့်စုံသွားအောင်အဒီတိကိုပဲတံခိုးစီမံလုံးတို့အပမာဒဆိုတဲ့နာမည်နဲ့မြတ်စွာဘုရားဂုံကြီးလူကြီးအများကြီးပို့ပြီးတော့ဟောတာလည်းမရှိဘူးလားရှိတယ်ဒီတိကြီးကအချိန်မှကြာဆုံးပဲဒါကြောင့်ကုသိုလ်ကောင်းတရားတွေအာလုံးတို့ရဲ့အနှစ်ချုပ်နော်သာသနာ့မြေကြီးအခုလုံးအကျုံးဝင်နေတဲ့တတိထဲမှာဆိုပြီးဒီလိုပြောတဲ့ကြောင့်မရှိဘူးလားရှိတယ်ဒါအမှန်ကန်ပဲဟုတ်လားဒါကြောင့်တတိဆိုတာကလည်းကိုဘာဖြစ်နေတယ်လဲဆိုတာကိုအောက်မြင်နေတဲ့သဘောများသောဖြစ်ဒီကံမတို့ဦးကြီးတို့တွေက ကိုကိုကိုဘာဖြစ်လို့ဖြစ်နေမှန်းသိပဲနဲ့နေနေတာဗျဟုတ်လားအဲ့ဒါဟုတ်လား
ဟော
ဖြစ်နေတာဘောဖြစ်နေတဲ့အတိုင်းမသိပဲနဲ့နေနေတာဟုတ်လားဒါတတိမရှိလို့အဲ့လိုဖြစ်နေတာနော်ဒီဒါကြောင့်တတိဆိုတာဘာလဲကိုကိုကိုဘာဖြစ်နေတယ်လဲဆိုတာကိုအောက်မိနေတဲ့သဘောလေးကိုတတိလို့ရိုးရိုးလေးနားလည်ရမယ်ငါတလုံးမလုံးတော့ပဲပြောနိုင်တယ်ဟုတ်လားအေးဒါတတိတန်ဖို့ရှင်ပဲနော်တတိပြီးတော့ဘာလဲတော့ဓမ္မဝိစီယဓမ္မဝိစီယဓမ္မဆိုတာယုံနာသဘာဝတရားဝိစီယဆိုတာခွဲခြားဝေဖန်စီစစ်ဒီယုတ်ဒီငန်ရဲ့သဘာဝတရားသူတို့ရဲ့သဘောသဘာဝကဘယ်လိုရှိတာလဲလို့အမှန်တန်တိအောင်ဝေဖန်တာခွဲခြားတာစီစစ်ဒါကိုဓမ္မဝိစီယခေါ်တာဒီလိုပြောလို့ရှိရင်အမောဟဆိုတဲ့ပညာရရင်ပေါ့ဟုတ်လားပညာကိုအဓိကပြောတာပါပဲဒါမှသူရဝါဒတွေကမတူဘူးနော်ဓမ္မဝိစီယဒီတဘာဝတရားတွေရဲ့သဘောတည်းတွေကိုနားလည်အောင်ခွေးချမ်းဝေပန်စီစစ်တာတေကိုကောက်ရင်တော့ဉာဏ်ပညာဟုတ်လားဒီဒါဓမ္မဝိစီယရဲ့ဒိဋ္ဌိဓမ္မဝိစီယပြီးတော့ဘာလဲတော့ဝိရိယတွေဝိရိယဆိုတာဘာတော့ကြိုးစားအထောက်ချင်းဒီနေမှာကြိုးစားအထောက်ချင်းဆိုတာလည်းပြောစရာအများကြီးရှိတယ်ကြိုးစားအထောက်မှုတိုင်းဉာဏ်လို့တိုက်တာမဟုတ်ဘူးကြိုးစားအထောက်မှုတိုင်းဒီနေရာမှာဝိရိယမြည်တာမဟုတ်ကျိုးစားအထုံးမှုတိုင်းမြင်လို့တိုက်တာမဟုတ်ဘူး။တင်ရတဲ့တက်တဲ့ကိစ္စမဟုတ်တာတွေလုပ်တဲ့နေရာမှာလဲကျိုးစားအထုံးမှုဝိရိယမလိုဘူးလား။လိုတာပေါ့ဝိရိယမပါဘဲနဲ့ပြန်ရမှာတော့ဟုတ်တယ်မဟုတ်လား။အဲ့ဒီလိုဝိရိယမျိုးကိုဘာလို့ခေါ်မိစ္ဆာဝါယမမာရင်းတဲ့ကျိုးစားအထုံးမှုနော်ကိုယ်ဆင်းရဲတဲ့ဒုက္ခတွေကိုကိုယ့်ကိုလက်အောင်တူးနေတာအဲ့ဒါကချီးမွမ်းတင်တဲ့ကိစ္စမဟုတ်ဘူး။ဟုတ်ရဲ့လား။ဒီနေရာမှာကျိုးစားတဲ့ဝိရိယဆိုတာဘာပြောတာလို့ရှိရင်တူတူပြောရင်မကောင်းတာတွေမဖြစ်အောင်ကျိုးစားတာကောင်းတာတွေဖြစ်အောင်ကြိုးစားတာအကျဉ်းချုပ်နှမျိုးပဲဟုတ်လားမကောင်းတာမဖြစ်အောင်ကြိုးစားတာအောင်ငါစိတ်ထဲမကောင်းတာတွေမဖြစ်စေရအောင်ငါစိတ်ထဲကောင်းတာတွေဖြစ်စေရမယ်အဲ့ဒီကြိုးစားအထုံးမျိုးကိုဘာလို့ခေါ်တော့ဝရိယသမာဝါယမအတူတူပဲဟုတ်လားဟေးဒီနေရာမှာဦးဇင်းတို့ဘာဝနာအလုပ်နဲ့ဆက်ဆက်ပြီးတော့ဝရိယကိုပြောရမယ်ဆိုရင်ဒီခုနကတော့ပြောခဲ့တဲ့တတိလေးတွေတရားတွေကိုခွဲခြားဝေဖန်ရှင်းစစ်တဲ့အတိလေးတွေပညာလေးတွေစင်စမပြဖြစ်နေအောင်ကြိုးစားအထုတ်တဲ့တဘောကိုဝရိယလို့နားလည်ရပါမယ်။နောက်တတိကလည်းဝရိယပါရင်သူကဆက်ဖြစ်မှာမဟုတ်ဘူး။စဉ်းစားကြည့်ဣတိပတိဥစဉ်တို့ဟောဒီလူတွေအကုန်လုံးအာနာပါနကမ္မဋ္ဌာန်းစီမံမှုရတဲ့ပုဂ္ဂိုလ်တွေဖြစ်နော်။အဲကြောင့်ကြောင့်လေးတိုင်းပြီးတော့နာလိလျာကိုအာယုံပြုပြီးတော့ဝင်လေဝင်တိုင်းထိထိတိုင်းတည်အောင်ကြိုးစားထွက်လေထွက်တိုင်းထိထိတိုင်းတည်အောင်ကြိုးစားဒီအလုံးမုံမြင့်တဲ့မြင့်မြင့်တဲ့အလုပ်ကိုလူတိုင်းဟာအတိုင်းအတာတစ်ခုထိတော့လုပ်ပူကြရတယ်ပေါ့။ခါတလေကလို့လုံနေတဲ့အချိန်မှာနောက်သတိတွေလက်လို့ပြီးတော့တောင်းတွေးမြောက်ပြီးတခါတည်းတွေးနေတော့ဝှက်ချပေါက်ပြီးတော့တော့မဟုတ်လို့ထိုင်နေဟုတ်လားတမယ်စိတ်ကဘယ်ရောက်ရောက်နေမှာကိုမသိဘူးတခါလေဇလန်းတဥ္စာလောက်တွေးနေမှာအော်ငါတော်တော်တွေးနေပါလားလို့သိရတယ်ဟုတ်တယ်မဟုတ်လားတခါတလေကြားတော့တကယ်ဘယ်လိုဖြစ်သွားလဲငိုက်သွားရောဟုတ်လားသတိတွေကဘာဖြစ်သွားလဲလက်လို့သွားတာဘာလို့သတိကဆက်ပြီးတော့မဖြစ်တာတော့သတိဘာကြောင့်အမြင်ကျက်သွားတာတော့မင်းအဲ့ဒီဝရိယအာနယ်လို့ဟုတ်လားဒါကြောင့်သတိတန်ဖိုးရှိတယ်သို့တော်ဝရိယထောက်ပံ့ပေးမှသာဖြစ်တယ်အဲ့ဒီဒီကဆက်ပြီးတော့ဖြစ်မှာမဟုတ်ဘူးနော်ဒါကြောင့်ဝရိယဆိုတာဘာလဲလို့မေးရင်အဲ့ဒီသတိတွေအဲ့ဒီအသိတွေဆင်းဆင်းမပြတ်ဖြစ်နေအောင်အားထုတ်နေတဲ့သဘောစူးစမ်းနေတဲ့သဘောတွန်းအားပေးနေတဲ့သဘောဒါဝရိယအဲ့လိုလုပ်နေခြင်းဒီကလည်းအကုသို့မဖြစ်အောင်လုပ်နေရမရောက်ဘူးလားအဲ့လိုလုပ်နေခြင်းဒီကလည်းနောက်ဆုံးမညာပုံညာလို့ဆိုတဲ့အလုံးမြင့်မြတ်တဲ့တကုတ်ကောင်းမှုတွေဖြစ်အောင်လုပ်နေရမရောက်ဘူးလားရောက်တယ်ဒါကြောင့်ဒီဝိရိယကအလုံးပေါ်မြတ်တဲ့တန်ဖိုးကြီးမာတဲ့ဝိရိယအဲ့ဒီဝိရိယကိုပဲဝိရိယတန်ဖိုးရှင်လို့ပြောတာပါတဲ့ဘယ်နှလုံးရှိသွားသုံးလုံးရှိသွားတယ်เนาะဒီသုံးလုံးကအခြေခံကြတယ်တတိယဓမ္မဝိစီယရဲ့ဝိရိယတကယ်တရားအလုံးအထုတ်ပြီဆိုရင်ဒီသုံးလုံးမရှိလို့မရအောင်တရားအထုတ်တယ်ဆိုတာလူငယ်တွေနားလည်အောင်ပြောရရင်ကိုယ်ခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိအောင်ကြိုးစားလားယူရှိတဲ့နားလည်ဖို့လိုတယ်နော်တရားထုတ်တာလောက်ယူတဲ့အလို့မရှိဘူးနော်တရားအမထုတ်တာလောက်ဆန်းတာလည်းမရှိဘူးလို့တောင်ပြောရမလားမသိဘူးဟုတ်တာတောင်ပြီးမြောက်သေးနဲ့တွေ့ကြရတွေ့ငမြရငေးစိတ်ဆိုတဲ့သဘောကဆန်းကျင်တဲ့သဘောရှိတာပေါ့အဲ့ဒီဆန်းကျင်တဲ့စိတ်ရဲ့ဆွဲငင်ရကိုလိုက်ပြီးတော့မိမိရောရောပေါ့ပေါ့စားတာနေနေကြတော့နော်တရားထုတ်တာကျတော့အဲ့လိုမဟုတ်ဒီခန္ဓာမှာသင်္ချာဖြစ်နေတဲ့သဘောဝတရားကိုကိုယ်ကိုယ်လည်းမှန်မှန်ကန်ကန်သိအောင်ကြိုးစားတာဟုတ်လားအဲ့လိုကြိုးစားတဲ့နေရာမှာတတိရှိရမယ်ခွင့်ချဝေဘာစီစစ်တဲ့ဉာဏ်ပညာရှိရမယ်ဝရိယကြိုးစားအထုံးရှိရဒီသုံးချက်ပဲအဓိက အဲ့ဒီသုံးလုံးနဲ့အလုံးလုံးပြီးတကယ်ကြိုးစားပြီဆိုလို့ရှိရင်ဒီစိတ်ကရာဂဒေါသမောဟဆိုတဲ့ကိလေသာတို့ရဲ့ရှုမြတ်မှုခံရတာနည်းတဲ့အတွက်ကြောင့်အေးချမ်းပူလောင်မှုတိတ်ရှိအကုသို့တရားတွေရဲ့နှိမ့်ဆက်တာကိုတိတ်မခံရတဲ့အတွက်ကြောင့်ဒီစိတ်ကတတ်တာချမ်းသာတော့ဟုတ်လားပြီးတော့သူတိတ်တိတ်တဲ့ဓာတ်လေးတွေကိုတိတိတိတိလာတဲ့အတွက်ကြောင့်သူ့ဘဝကိုလည်းသူကျင့်နှံ့မှုရှိဟုတ်အဲ့တော့ဘာဖြစ်လာတော့ဆိုတော့ဒီခန္ဓာရဲ့တဘာဝကိုတတိဝရိယဉာဏ်ပညာနဲ့သိအောင်မြင်အောင်ကြိုးစားလာတဲ့အခါမှာစိတ်ထဲမှာနှစ်သက်မှုဆိုတာကဖြစ်လာအဲ့ဒီနှစ်သက်မှုကိုဘာလို့ပြောလဲပီတိဟုတ်တယ်မဟုတ်လားအဲ့ဒီပီတိတွေနဲ့အဲ့ဒါပီတိတန်ဖိုးစင်ဟောတရားတွေကမှန်မြင့်တယ်ဟုတ်လားတတ္တဉာဏ်တိုင်းသိသွားလို့ရှိရင်ဒါကသူကဖြစ်ကိုဖြစ်မဲ့တရားတွေပေါ့ဟုတ်လားအဲ့ဒီပီတိကအလွန်တန်ဖိုးရှိတယ်အဲ့ဒီပီတိကိုမြတ်စွာဘုရားကများလာအောင်ပွားရမယ်လို့ဟောတာနော်။အပီတိပီတိကိုမြတ်တော်အထင်မသေးလေနဲ့။နော်ကိုဉ္ဉဉ္ဏတွေမြန်လို့ဖြစ်ရတဲ့ပီတိနဲ့ဘာမှမဆိုင်။ကိုကြားဉ္ဉဏတွေကြားလို့ဖြစ်ရတဲ့ပီတိနဲ့ဘာမှမဆိုင်။အဲ့လိုပဲအနတ်တွေရလို့အရာတာတွေရလို့အဒီပီတိသူထင်ရလို့ဖြစ်ရတဲ့ပီတိမျိုးမဟုတ်ဘူး။တိတဲ့တိလိုက်တာကိုမှန်မှန်ကန်ကန်တိတဲ့အတွက်ကြောင့်ဖြစ်ပေါ်လာတဲ့နှစ်သက်မှုအလွန်များလို့ရှိတယ်သူက။ဟုတ်လား။အဲ့ဒီပီတိကိုပွားလာအောင်များလာအောင်ကြိုးစားမယ်ဆိုရင်နိဗ္ဗာန်ချမ်းသာတောင်းမြတ်မပြုနိုင်လေဒီတိုင်းဟောတာပြည့်စွာဗျာဟုတ်လားတခါအဲ့ဒီပီတိတွေများလာပြီဆိုရင်ဒီစိတ်နှလုံးကမဖြစ်လာအေးချမ်းလာလေငြိမ်းချမ်းလာလေစိတ်ကငြိမ်းချမ်းလာပြီဆိုရင်ဒီစိတ်ရဲ့မိညာဒီခန္ဓာကြီးနဲ့လည်းငြိမ်းချမ်းလာစိတ်ကဒီခန္ဓာအိမ်ကိုအမိပြုပြီးတော့ဖြစ်နေလိမ့်မလို့ဒီခန္ဓာအိမ်ကိုပဲပြန်ပြီးတော့အကြီးကျယ်လွှမ်းမိုးနေတာမရှိဘူးလားရှိတာပေါ့စိတ်ကအေးချမ်းရင်ရုပ်ကအေးချမ်းရင်စိတ်ကပူလောင်ရင်ရုပ်ကပူလောင်ဒါကြောင့်ဘာတွေပြောရလဲစိတ်ထောင်းကိုခြင်းစိတ်ပြုကိုယ်နုဒါအနုမနဲ့စကားပါဟုတ်လားအဲ့လိုပီတိဖြစ်လာတဲ့နောက်ပိုင်းမှာနှလုံးစိတ်ဝင်ငြိမ်းအေးလာတယ်ဆိုတာကိုပတ္တိတံပေါ်ခြင်းကာယပတ္တိစိတ်ဓာတ်ပတ္တိကိုရောစိတ်ရောငြိမ်းအေးလာဟုတ်လားဒါအနုမမြတ်တဲ့တရားတွေပေါ့နော်အဲ့လိုငြိမ်းအေးမှုတွေရှိလာပြီဆိုတာကဒီစိတ်ကငြိမ်းကြသွားတယ်တည်ငြိမ်မှုဆိုတာရှိလာရတော့ဖြစ်စိတ်ကမငြိမ်ဘူးပြောပြခတ်နေတယ်ဆိုတာဆင်းရဲရင်စိတ်ကမငြိမ်ဘူးပဲအကြမ်းမြင်ပြောရတယ်စိတ်တိုင်းကကြာနေဘူးဒုက္ခတွေဖြစ်နေပြီဆိုရင်စိတ်ကမငြိမ်ဘူးအယံဆင်းရဲမှုရှိရင်စိတ်ယူတော်ယူသွားနိုင်တယ်ဟုတ်လားဆင်းရဲရင်မငြိမ်ဘူးအယံမြင်ချမ်းသာရင်ငြိမ်နေဟုတ်လားချမ်းသာရင်ငြိမ်ရနော်အခုလည်းပီတိတွေပဂတိတွေဖြစ်လာပြီဆိုရင်ဒီစိတ်ကမဖြစ်တော့ငြိမ်သွားတယ်တည်ငြိမ်မှုရှိတယ်အဲ့ဒီတည်ငြိမ်မှုကိုမလုပ်တော့သမာဓိတန်ဖိုးခြင်းဟုတ်ရလားတစ်လုံးချင်းတက်လာနော်ဒီနောက်ဦးဇင်းတို့ခုနှစ်ခုမြောက်ဥပိ္ပခာတံမောခြင်းဆိုတာလေးတော့နည်းနည်းလေးရှင်းပြရင်းဥပိ္ပခာဆိုတာအလေအနက်လိလူရှုတဲ့သဘောလို့အကျဉ်းမြတ်တော့မှတ်ထားကြရင်ပေါ့ချမ်းသာလို့လည်းပဲစိတ်မတက်ဆင်းရဲလို့လည်းပဲစိတ်မပြတ်နောက်ချိန်ဝင်ရှာလေးလို့ဟိုဘက်လည်းမပြူဒီဘက်လည်းမပြူအလုံးတည့်တဲ့မတ်မတ်နေနေတဲ့သဘောကိုဥပိ္ပခာလို့ဒီလိုစာထဲမှာရေးပြတယ်ဟုတ်လားဒီနေ့မှဦးဇင်းတို့ပြည့်တော်ကတော့ဒီဥပိ္ပခာဆိုတာလေးနဲ့ပတ်သက်ပြီးတော့ဒီလိုဆိုဘုရားကြီးရေးပြတာလေးကိုဦးဇင်းကအလွန်သဘောကျတယ်ပေးတဲ့လိုလည်းပဲတိထားတဲ့လေလို့ထင်တယ်။နောက်ဆိုကြီးကပါကြီးပြန်ဆိုတော့တရားစအထုတ်ကားစမှာတဲ့ဒီခန္ဓာကိုယ်ရဲ့ပုံမှာတတိကလေးဆင်ဆက်မပြတ်ဖြစ်နေဖို့အတိကလေးတွေဆင်ဆက်မပြတ်ဖြစ်နေဖို့အတွက်အလွန်အမင်းကြိုးစားအထုတ်ရတယ်တဲ့ပုဂ္ဂလဘာဝရာသဘောနဲ့ကြောက်ကြဆိုင်ပြီးတော့အလုံးကိုခက်ခက်ခဲခဲကြိုးစားရတယ်ကိုချွန်းချင်းလည်းအလုံးမဟုတ်သေးတဲ့အတွက်ကြောင့်အသားကလည်းမကြဘူးဟုတ်လားအတော့နော်ဦးဉ္ဇင်းခွန်းတဲ့သဘောမျိုးပေါ်နေရင်ဟုတ်လားသဘောတည်းဝန်ချာနေဟိုကလောက်မလို့ဒီကလောက်မလို့အရင်ကြိုးစားပြီးတော့နော်အထုတ်ရတဲ့အပိုင်းတွေအများများအဲ့ဒါအထုတ်တဲ့အနေအထားကြားလာပြီးကျွမ်းကျင်မှုရှိလာပြီးဒီတရားဘာဝနာအလုပ်ကိုအသားကျလာပြီးဟုတ်လားကိုယ့်ရဲ့ဇေလုံးနာဝရိယနဲ့အထုတ်လို့အချိန်ကာလတစ်ခုအနေနဲ့နော်အရေးပြတ်တက်လာပြီးရလာပြီးဆိုရင်စောစောကပြောခဲ့တဲ့တတိတို့အတိတို့ဖြစ်ဖို့အတွက်အရင်ကြိုးစားရတာမျိုးမရှိတော့တတောင်တတတတိတွေအတိတွေကအလိုလိုများဖြစ်နေသလားလို့ထင်ရတော့အောင်ကိုလွယ်လွယ်ကူကူတရားလမ်းကြောင်းမှာဖြောင်းအောင်လေဟုတ်လားအဲ့ဒါမျိုးကိုဥပိ္ပခတံဘောရှင်တို့မှတ်ရမယ်လို့ဆိုကြီးကရေးပြခိုင်ဘလောက်မှတ်သားကြကောင်းနောက်အထုတ်ကစားမှာငြိမ့်ငြိမ့်ချင်းချင်းလည်းမရှိဘူးအရန်ကြိုးစားရတဲ့အထုတ်ရတဲ့ပင်ပန်းနေနောက်စမတီရာတွေရှိတယ်ဒါကမကျွမ်းကျင်နေရင်တော့ဘယ်လုံငန်းမျိုးမရှိဘူးအဲ့ဒီလိုမျိုးဖြစ်ကြတာကြီးပါပဲနော်အဲ့ဒါကျွမ်းကျင်လာပြီးအထုတ်တဲ့အနေထားကြားလာပြီးဆိုတာ ਨੇ နော်တတိတွေအတိတွေဖြစ်ဖို့အတွက်အရင်ကြိုးစားရတော့ဘယ်နဲ့တတ်တောင်တတ်တန်နော်အလိုလျောင်ရင်ဖြစ်နေလားလို့ထင်ရလောက်အောင်လွယ်ကူလာတယ်ဒါကိုဘာလို့ခေါ်ဥပိ္ပခာတံဖို့ရှင်ဒ တရားဝင်တဲ့စာရီထဲမှာဥပိ္ပဒါသံဃောရှင်ဆိုတာဘာနဲ့တွေ့လဲဆိုရင်တဲ့အလွန်ကောင်းတဲ့လမ်းပေါ်မှာအလွန်ကောင်းတဲ့နွားတချင်းကိုမောင်းသွားတယ်လို့မျိုးပဲတဲ့နော်အလွန်ကောင်းတဲ့လမ်းပေါ်မှာအလွန်ကောင်းတဲ့နွားတချင်းကိုမောင်းသွားလက်ပေါ်ထိုင်နေတဲ့လူကအလွန်တတကျင်ကလေးနဲ့တောင်တို့ရမလို့ဘူးကျိုးကလေးတောင်နှုတ်ရမလို့ဘူးတတလေးပဲထိုင်လိုက်တော့လမ်းကလည်းကောင်းနေလေနွားလေးရလေချီကျနေပြီးတော့ကောင်းနေလေဟုတ်လားအဲ့ဒါနဲ့ဥမာပေးအမှားကြီးဆိုရရတော့သူကဟိုခင်မိတယ်လို့ပြောရမှာပေါ့အလွန်ကောင်းတဲ့လမ်းပေါ်မှာအလွန်ကောင်းတဲ့မိုးတော်ကားကိုတက်တော့တက်တာမောင်းသွားရတယ်လို့မျိုးပဲလို့ဆိုရရတော့အဲ့လိုအမိန်ရှိတာရှိဟုတ်လားအဲ့ဒါပြီးတဲ့နောက်သူတော်တို့ဥပိ္ပခာရဲ့အတိအပင်ကိုအဲ့လိုလေးနားလည်ရမယ်ဟုတ်လားညီမြလားဒါကသူကအလွန်မြင့်မြတ်တဲ့ဘုရင်တရားတွေထဲမှာတော့ဒီတန်းကြတဲ့ဘုရင်တရားတစ်မျိုးပေါ့ဟုတ်လားဒါကြောင့်ဦးဇင်းတို့ပြီးတဲ့နောက်သူတော်တို့အဲ့ဒီတတိဓမ္မဝိစီယဝိရိယပိဋိပတိဓမ္မရိဥပိ္ပခာဆိုတဲ့နော်မဲ့ညာရဲ့အင်္ဂါအစိတ်ပိုင်းများလို့ဆိုတဲ့ဒီထုမြင့်တဲ့တရားတွေကိုမိမိတဏ္ဍာမှာများလာအောင်ပွားရမယ်ပေါ့ဟုတ်လားဘယ်ကနေစရမလဲလို့မေးရင်တတိကနေစရမယ်ဟုတ်လားတတိကဓမ္မထားရမှာလို့မေးရင်မိမိခန္ဓာမှာထင်ရှားဖြစ်နေတဲ့သဘာဝတရားတွေပေါ်မှာသိထားရမယ်ဟုတ်လားအဲ့ဒီတတိထားတဲ့လုပ်ငန်းရှင်ကိုဉာဏ်ပညာလေးပါကပ်ပြီးတော့ဝိရိယနဲ့တွန်းအားပေးပြီးတော့စဉ်စမပြည့်ဖြစ်အောင်အားထုတ်ရမယ်။တရားထုတ်တယ်ဆိုတာနေရာရေးစရာမလိုဘူး။အချိန်ရေးစရာမလိုဘူး။အနေထားရေးစရာမလို။ဘယ်နေရာမှာပဲဖြစ်ဖြစ်အားထုတ်လို့ရတယ်။ဘယ်အချိန်မှာပဲဖြစ်ဖြစ်အားထုတ်လို့ရတယ်။ဘယ်နေရာမျိုးမှာပဲဖြစ်ဖြစ်အားထုတ်လို့ရတယ်။အားလည်းထုတ်ရမယ်လို့မြတ်စွာဘုရားအဲ့တိုင်ဟောပါတယ်။ဒီနေရာလေးမှာဒီအချိန်မှာဒီလိုပုံစံလေးနဲ့တရားထုတ်ခြင်းနဲ့ဆိုအားထုတ်လို့ရတယ်။ကိုယ်ကိုမာနမြတ်ဖြစ်နေပါလိမ့်လို့တတိလူရထားလိုက်ပါဟုတ်လားအဲ့ဒါတရားအထုတ်ခြင်းရဲ့အစားပဲအဲ့ဒီတတိကိုပဲဆင်းဆင်းမပြတ်ဆက်ပြီးတော့ကြီးထွားလာအောင်မွေးမြူရမှာပါတတိတွေခံကြီးအောင်လုပ်တာကိုတတိသာလုံးလို့ဒီလိုမခေါ်ဘူးလားအဲ့ဒီတတိတွေခံကြီးလာတာနဲ့အမြအတိတွေဆိုတာကဖြစ်လာမှာဟုတ်လားတတိချမ်းပြီးတော့နေတဲ့ပုဂ္ဂိုလ်ကိုအတိတွေမဖြစ်ပါနဲ့လို့ပြောလို့မရဘူးဥက္ကဏမှာဘာဖြစ်နေလဲလို့တတိသာသာဒီခန္ဓာရဲ့သဘောကိုမှန်မှန်ကန်ကန်သိတဲ့ဉာဏ်ပညာဆိုတာဖြစ်ကိုဖြစ်လာပါဆိုကြပါစို့လူတယောက်ရဲ့အကြောင်းကိုသိရင်လို့ဒီလိုဟာလူစိုးလားလူကောင်းလားသိရင်လို့သူဘာလုပ်ကလေးဘယ်သွားကလေးဘယ်လိုပြောသေးဘယ်လိုနဲ့ပေါင်းကလေးအကုန်လုံးမျက်လုံးတောက်ပြီးတော့သူ့မှာမျက်ချင်မပြတ်လိုက်ကြည့်နေလေဆိုရင်ဒီလူရဲ့အကြောင်းမသိနိုင်ဘူးလားသိနိုင်တာပေါ့ကြာကြာစောင့်ကြည့်နေသိရလေပဲဟုတ်လားအဲ့လိုပဲခန္ဓာကြီးရဲ့သဘောကဒါဟာနေချာလားအနေချာလားဒါဟာဒုက္ခလားဒုက္ခလားဒါဟာအတ္တလားအနတ္တလားဒါဟာသူ့ပါလားအတုပါလားကိုကိုယ်တိုင်မှန်ကန်တဲ့အဖြေကိုရဖို့အတွက်ဘာလုပ်ဖို့လိုလဲသတိထားဖို့လိုလေဟုတ်လားဒါကြောင့်သတိဒီအရေးကြီးဆုံးပဲတကယ်တော့ဉာဏ်ပညာကကိလေသာကိုပယ်တာမှန်တယ်သို့တော့ဝိညာဉ်သောဉာဏ်ပညာတွေသတိနဲ့ကင်းပြီးတော့မဖြစ်နိုင်သဘောပေါ်ရလားဒါကြောင့်မြတ်စွာဘုရားကအပ္ပမာဒိနာသမ္ပါဒိတံသတိဆိုတဲ့အပ္ပမာဒတရားနဲ့သတော်ကောင်းတရားကိုပြည့်စုံအောင်အထောက်အမဲလို့နေတိုင်းဆုံးမှလားအပြင်ညာနဲ့ပြည်ဆောင်အကျိုးသားလို့နေတိုင်းမဆုံးပါဘူး။ဟုတ်တယ်မို့လား။တတိနဲ့ပြည်ဆောင်အောင်ကြိုးစားရမယ်လို့တော့နေတိုင်းမဆုံးပါဘူးလား။ဟောဘလို့အရေးပါလဲဆိုတာသင်ရှားဘူးလား။သင်ရှားတယ်။ဒါကြောင့်မြင့်မြတ်တာကတော့ပညာကမြင့်မြတ်တယ်။အထွတ်အထိပ်ပဲ။မပညာဘူပညာဒါတွေကဒုက္ခကိုငြင်းစေ။တိုးတော့အဲ့ဒီပညာတွေဆိုတာတတိနဲ့ကင်းပြီးတော့မရနိုင်ဘူး။ဒါကြောင့်ဘုရားတို့ကညီတို့တကယ်စပြီးတော့ကိုကြိုးစားအထောက်အပံ့မှာကဘာနဲ့အထောက်အပံ့။တတိနဲ့အထောက်အပံ့မှာဒါတတိနဲ့ဝိရိယနဲ့တကယ်ကြိုးစားနေမယ်ဆိုရင်ဒီခန္ဓာကိုယ်ကြီးကသူအနိစ္စဖြစ်ပါတယ်ဒုက္ခဖြစ်ပါတယ်အနတ္တဖြစ်ပါတယ်ဆိုတာကိုကိုယ်ကိုထင်ရှားမပြလို့ကိုမရဘူးသူပြကိုပြဟုတ်လားခန္ဓာကိုယ်ကြီးကတော့ပြတော့ပြနေတာပါပဲလေမပြလို့မမြင်ကြတာမှမဟုတ်ဘူးမကြည့်လို့မမြင်ကြတာကိုဒါနာလေးလို့ပြောရအောင်ယဉ်ကျင်တယ်ဆိုရင်လည်းကြည့်ဖို့လိုတယ်ဗျကြည့်တယ်ဆိုတာတတိကိုယဉ်ညွမ်းတာပါမြင်တယ်ဆိုတာပညာကိုယဉ်ညွမ်းတာပါအကြည့်တဲ့ဘောမရှိဘဲနဲ့မြင်တဲ့ဘောဆိုတာဖြစ်နိုင်မှာဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့ပြည့်တဲ့ကောင်းတော်တို့ဘယ်လိုအချိန်မှာပဲဖြစ်ဖြစ်ဘယ်လိုနေရာမှာပဲဖြစ်ဖြစ်ဘယ်လိုနေထိုင်မျိုးမှာပဲဖြစ်ဖြစ်ကျိုးစွာဆုံးကြည်ကြီးကျင်ငယ်ဆုံးတဲ့အနေထိုင်မျိုးမှာတော့မြတ်စွာဘုရားကဥစ္စာရပတ္တဝကံပြီးတမ္မဇဏကာရီဟောတိတဲ့တိပြီးတော့လုံရမယ်လို့ပြောလို့ဟောတာနောက်အတိအကျဘာသာပြားမယ်ဆိုရင်ကြည်ကြီးကျင်ငယ်ဆုံးတဲ့အခါမှာတိနဲ့ရပြူရမယ်ဟောဘာဝဲလုံးလို့ဘာဝဲဖြစ်နေရင်တိနဲ့ရလုံရမယ်ဒီအသိရှိရမယ်တော့ပေါ့လေလားဗျာတောင်းရင်လည်းပဲတောင်းတာကိုသိနေရမယ်တိုင်းရင်လည်းထိုင်တာကိုသိနေရမယ်တိုင်းနေရင်ရှိလိုက်တော့ကိုဥက္ကနာကိုရည်ထိုင်နေတဲ့အမှုရဟုတ်လားဒီထိုင်တာကိုအရင်ပြုတ်လိုက်တာနဲ့ ဒီလိုပရမတ်ထသဘာဝလေးတွေကတဖြည်းဖြည်းနဲ့ကိုယ်ကထင်ရှားလာမှာအဲအစာရင်းကတော့ဒီအကောင့်တွေကြီးငုတ်တိုင်းနေတာကြီးမြင်မှာပေါ့ဟုတ်လားအဲ့ဒီအကောင့်တွေကြီးကိုမြင်ရတာဒီတစီလေးနဲ့ဒီထဲမှာရှိတဲ့ပုံမှုသဘောအိမ်မှုသဘောမာမှုသဘောပြုံမှုသဘောလှုပ်ရှားတဲ့သဘောသဘာဝတရားတွေမမြင်လဲကိုမနေအဲ့ဒီပရမတ်သဘာဝတွေကိုမြင်လာပြီဆိုရင်အဲ့ဒီပရမတ်သဘာဝတွေရဲ့မတည်ငြိမ်တဲ့သဘောရှင်ရတဲ့သဘောအနိတာတာမရှိတဲ့သဘောကိုဒါမြင်ဖို့မြင်လာပဲပေါ့သဘောပေါက်ရလားအေးအဲ့တော့ပြောရင်တော့ဗာလေတတိကအဓိကကြားတယ်ဒါကိုပြောရင်နော်တတိကိုအခြေခံနေရာမှာထားပြီးတော့ဝရိယထက်ထက်ဆန်းဆန်းနဲ့ကြိုးစားရင်ဉာဏ်ပညာဆိုတာဖြစ်တော့လာအဲ့ဒီတတိရဲ့ဝရိယဉာဏ်ပညာရဲ့ဒီသုံးခုတက်ညီလက်ညီအလုံးလုံးသွားမယ်ဆိုရင်ပီတိတို့ပတ္တိဆိုတာဖြစ်လာတမာတိတို့ဥပေက္ခာတို့ဆိုတာဖြစ်လာပဲဖြစ်လာပြီဆိုရင်အဲ့လောက်ကိုများအောင်သာပွားရတော့အတောင်လက်စုံလာပြီဆိုရင်တော့အရိယာဘုံကိုပြတ်သားသွားနိုင်နေပေါ့သဘောပေါက်ရလားဗျာအေးဒါတော့မြစ်တင်မှာရှိတဲ့အတောင်များနဲ့ဥမာပေးတာဘုရင်ခုနှစ်ပါအောင်အဲ့ဒါမြတ်စွာဘုရားကအခုတတ္တတံဘုရင်ကလည်းအဘောဝိဒ္ဒတာအဘုဒိကရတာတလိတော်တိဟုတ်သည်နော်ဘုရင်ခုနှစ်ပါကိုပွားများတဲ့အလိမရှိတဲ့ပုဂ္ဂိုလ်ကိုဘာပြောရမလဲလူရှင်ရဲ့လို့ပြောရမယ်ရှင်ရဲ့မွေးတည်တဲ့သူဖြစ်တယ်လို့အဲ့လိုကိုပြောတာဟုတ်လားဘုရင်ခုနှစ်ပါကိုပွားများတဲ့အလိရှိတဲ့ပုဂ္ဂိုလ်ကိုသာလေဘာလဲလို့ရှမ်းသာကျွေးွားတဲ့ပုဂ္ဂိုလ်လို့ဆိုရမယ်လို့ပြောတာဟုတ်လားတပည့်တို့ဉာဏ်ရှိပါလေဒီလိုမိမိခန္ဓာရဲ့အကြောင်းကိုသိအောင်မြင်အောင်တတိလည်းမထားဘူးအဝိရိယနဲ့အာစိတ်တာလည်းမရှိဘူးဘာမှကြိုးစားတာမဟုတ်လေနဲ့တဲ့ခန္ဓာရဲ့သဘာဝဘဝရဲ့သဘာဝသိအောင်မြင်အောင်အတုတဲ့အပိုင်းမရှိတဲ့အခါကျတော့သူ့ဘဝမှာတော့အလိုဆန္ဒဆိုတဲ့လောဘနှိစ္စတာကိုပဲအမြဲခံရမကျေနပ်မှုဆိုတဲ့ဒေါသနှိစ္စတာခံရမယ်တူမိုင်းမဲမှုဆိုတဲ့မောဟတရားတွေနဲ့ပဲနေနေကြဖြစ်ချင်တာတွေနဲ့နေမယ်မဖြစ်ချင်တာတွေနဲ့မဖြစ်နေတာကိုမသိတာတွေနဲ့နေမယ်ဒါလို့ပဲတော့နေအောင်ရကောင်းတာကပူလို့တောင်ပူမှမသိတဲ့အနေအထားမျိုးမှရှိနေတယ်ဟုတ်လားဒါကြောင့်ဘုရင်ခုနှစ်ပါးကိုမပွားများတဲ့ပုဂ္ဂိုလ်ရှင်းရတယ်ဆိုတာအလွန်တရာမှရှင်းပါတယ်ဟုတ်ရလားအဲ့တော့ဦးဇင်းတို့ပြောတော့ခန္ဓာရဲ့သဘာဝကိုသိအောင်မလုပ်ဘူးဆိုရင်ဒါလူရှင်းရတယ်ဘာဖြစ်လို့လဲကိလေသာတို့ဖြင့်အမြဲတမ်းလုံထွေးရပ်ပတ်ခတ်ပြီးတော့နေနေရတဲ့အတွက်ကြောင့်ဟုတ်ရလားဘုရင်ခုနှစ်ပါးကိုပွားများတယ်ကိုယ်ခန္ဓာရဲ့အကြောင်းကိုသိအောင်မြင်အောင်သတိကိုအဓိကနေရာမှာထားပြီးတော့ကြိုးစားတယ်ဆိုရင်ပြည့်ရဲ့စိတ်နှလုံးဟာနော်အေးချမ်းတဲ့သဘောငြိမ်းချမ်းတဲ့သဘောတတ်တာတဲ့သဘောမရှိဘူးလားရှိတယ်နော်လောဘဒေါသမောဟနေတဲ့အတွက်ကြောင့်နေတာထိုင်တာရှိတယ်ဟုတ်လားဒါအာထုံနိုင်ရင်အာထုံနိုင်တော့ကိုယ်ရင်ကိုယ်ရင်ချမ်းသာတဲ့အနေအထားမျိုးကိုမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်မြတ်စွာဘုရားရိုးရိုးလေးပြောတာဘုရားရှင်ခုနှစ်ပါးကိုပွားများတယ်ဆိုရင်ချမ်းသာတဲ့လူပါဒါကြောင့်ဦးဇင်းတို့အချင်းချင်းကလေးထပ်ပြီးတော့ပြောအောင်မယ်ဆိုရင်ကိုယ်ခန္ဓာရဲ့အကြောင်းကိုသိအောင်ကြိုးစားနေတဲ့ပုဂ္ဂိုလ်ဒီချမ်းသာတဲ့ပုဂ္ဂိုလ်ကိုယ်ခန္ဓာရဲ့အကြောင်းကိုမမှန်ကန်တိအောင်ကြိုးစားအထုံမှုမရှိဘူးဆိုတဲ့ပုံကိုဒီစင်းရဲတဲ့ပုံကပါထပ်ပြီးတော့ပြောရမယ်ဆိုရင်စင်းရဲလို့တောင်စင်းရဲမှမသိတဲ့ပုံကိုလို့တောင်ပြောရမလို့ရှိတယ်။ဟုတ်ရလား။အေးဒါကြောင့်ဒီလိုပြည့်တဲ့ကောင်းတော်တို့ဒုတိယပိုင်းမှာပြောလိုက်တဲ့လူစင်းရဲတဲ့လူချမ်းသာဒီဒီပေကဘာဝနာနဲ့ပို့ပြီးတော့ဆက်ဆက်မနေဘူးလား။ဆက်ဆက်နေရနော်။အတော်ကြီးတို့ဒီနေ့ညလူစင်းရဲနဲ့လူချမ်းသာဆိုပြီးတော့တရားကောင်းကြီးလေးပြေးပြီးတော့လူစင်းရဲအတိတ်ဝင်နှစ်မျိုးလူချမ်းသာရဲ့အတိတ်ဝင်နှစ်မျိုးပြောရမလားပြောရမလားပထမပိုင်းမှာပြောလိုက်တဲ့လူရှင်ရဲ့နဲ့လူချမ်းသာရဲ့အတိတ်ပဲတဏ္ဍာသီလဣရိဝတ္တပါသုဒ္ဓစာကပညာသူတော်ကြီးမြတ်လို့တဲ့တန်ဖိုးမြင့်ဥစ္စာပစ္စည်းကြီးခုနှစ်မျိုးပိုင်ဆိုင်ထားတယ်ဆိုရင်လူချမ်းသာပိုင်ဆိုင်မထားဘူးဆိုရင်တော့လူရှင်ရဲ့ဒါဥက္ကသုဒ္ဓံကိုခြေခံပြီးတော့ပြောလိုက်တာပေါ့နော်နောက်ဒုတိယပိုင်းမှာပြောတဲ့လူချမ်းသာလူရှင်ရဲ့ဆိုတာကဘာလဲတော့တတိဓမ္မဝိစီယဝိရိယပီတိပတ္တိသမာဓိဥပေက္ခဝိဉ္ဇဉ်ခုနှစ်ပါးတရားကျေနာမိမိတဏ္ဍာမှာဖြစ်ပွားမှုရှိအောင်ကြိုးစားအထောက်အမှုမရှိဘူးဆိုရင်ရှင်ရဲတဲ့လူဝိဉ္ဇဉ်ခုနှစ်ပါးတရားမိမိတဏ္ဍာမှာဖြစ်အောင်ကြိုးစားအထောက်အမှုဆိုရင်တော့ချမ်းသာတဲ့လူတဲ့ဟုတ်ရလားဒါကြောင့်ဒီလိုပြေတဲ့ဘောတော်တို့အပ္ပဘာဒာဆိုတဲ့တတိတရားလက်ခံထားပြီးတော့တဒာသီလဟိရိဥဒ္ဒဘာသုဒ္ဓစာကပြေတာဆိုရင်သူတော်ကောင်းစားခုနှစ်ပြားနဲ့ပြည့်စုံပြီးတော့သူချမ်းသာခြင်းဝင်အောင်လုပ်ပေးကြိုးစားနိုင်ကြပါစေဟုတ်လားတတိဓမ္မဝိစီယဝိရိယပီတိပတိသမာဓိဥပေက္ခာလို့ဆိုတဲ့မိမိခန္ဓာရဲ့သဘာဝကိုမမှန်ကန်ကန်သိအောင်မြင်အောင်ကြိုးစားအထောက်ရင်းချင်းမြင့်မြတ်ရှင်ကျေတဲ့အဲ့ဒီဘုရင်ခုနှစ်ပါးကိုပွားများအားထုတ်နိုင်ရတဲ့လူချမ်းသာခြင်းဝင်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်လုပ်ပေးကြိုးစားနိုင်ကြပါစေလို့ကိုရှင်တို့ဆန္ဒပြုပြီးတော့မြတ်တာကိုရင်းချင်းလူရှင်ရဲ့လူချမ်းသာဆိုတဲ့တရားစကားကိုဆုံးသတ်ကြရအောင်နော် Vandu tava mingara kandu tava devata tava puranuva vinatra dukhi vodhuti. Vandu tava mingara kandu tava devata tava davanuva vinatra dukhi vodhuti. Vandu tava mingara kandu tava devata tava davanuva vinatra dukhi vodhuti. Tiravala nidhivana bhita bhantra vandu sada aluno tatava nanaru ah. ตาวะนิยะนะลกิโลกุตระกังสุระญะมิงลาวะวะติวันโจกังสวะมะเตภิตังมูจะวาสีระติตาวะจิวะตะนิโรคะนะโกมะสังเจตเตจังกุณฑะมิเนมังสังเจตเตจังกุณฑะวิโรตังกะมิโรกะวะมะสังเจตสังเจตเตจังกุณฑะดัมมะนะกานะปะโนกะเลเวไรกันโตกังสวะมะเตสังโชตโตมุไลญะวาสีระติ ธรรมังรังนุวาวีนะเกกังรังนุทุสุมะกะปะโนมูจะเรสุตระดาวะเปญเชกุรอมเมตโตเยตะโกติโสอานุโบดอโรยะละกาธรรมังรังนุวาวีนะเมนิรังภูริรังนิโกติเตโยสวะโตสิระโตเตโยดอมเมตโตเยโหติโสอานุโบดอโรยะละกาธรรมังรังนุวาวีนะเมนิรังนิยะปะละดาเลยังสวะโตสิยอดอนิยะตังกาเชเมตโตเตนะวะ အရှင်မောင်ရှင်မြတ်ပေါင်းတို့ရဲ့ဝတ်တေရောအာနုဘောတို့ရောလကောင်းတရားနည်းများပါဘေကဝဆိုင်ချင်းရှိတိုင်းချင်းရှိတိုင်းသူကိကိုစိတ်ကြောင်မှာချမ်းသာရေရှိကြကုန်သည်ဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်း